Welcome to the Voice of America in Burmese.
mingla ba shin american pibang su washington dc ga ni 2016 may la 6 ye taok ja ni minat khin voa season rue ko myama san no chain minat 6 na yi ga ni 9 na yi thi line no meter 24 32 ne 40 rue ga ni dai yai thau lwin ni ba bi shin ဒီမနက်စီစဉ်မှုကတော့ကျမနန္ဒချက်ပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးပါပါ American သမ္မတလောင်းရွေးကောက်ပွဲမှာကိုပိုင်ငွေအများဆုံးထုတ်ပြီးဝင်ပြိုင်နေတဲ့ Donald Trump ဟာရန်ပုံငွေတွေရဖို့စပြီးကြိုးစားနေပါပြီ London ကတော့ရွေးကောက်ပွဲကနေမွတ်စလင်ဘာသာဝင်တဦးမြို့တော်ဝင်ဖြစ်လာနိုင်ခြေရှိနေပါတယ်ရန်ကုန်မြို့ကတောင်တကုန်းဆက်မှုဆောင်နှစ်မှာမနေ့ကည၈နာရီကနေစပြီးလောင်းနေမိရည၂နာရီခွဲလောက်မှာမီးညွန်းတွေကျိုးပေမဲ့မီးကျွန်းမီးကျန်တွေကိုဆက်ပြီးညှိတက်နေရဆဲဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမနန္ဒာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးသောတာရှင်တွေနားဆင်ကြရမှာကကရင်ပြည်နယ်မှာခရစ်ယာန်ဖျားရှိခိုးကျောင်းတွေနဲ့အစ္စလမ်ဘာသာဝင်တွေရဲ့ပလီတွေအနီးမြန်ကြီးကိုဆရာတော်ရဲ့ဇေဒီတွေတက်ဆောက်နေတဲ့အပေါ်အပြည့်ပြည့်ဆိုင်ရာယဟန်တော်များဖွဲ့ချုပ်ကဘယ်လိုမိန့်ကြားခဲ့ပါသလဲ
။ဘုန်းဘုရားအနေနဲ့တော့အခုအချိန်မှာအစိုးရတက်ခါစားဆိုတော့ဒါမျိုးတွေမဖြစ်စေချင်ဘူး။ဘာလို့လဲဗမာပြည်မှာတကမမရဘူးတဲ့ဒီမိုကရေစီအစိုးရလည်းတက်နေတဲ့အချိန်မှာ
မကြခင်မှာပြည့်စုံကိုနားဆင်ရပါမယ်ရှင်ဒီနောက်မှာတော့ဆိုရသည့်လက်ထက်ငင်းငယ်ရဖို့နဲ့ဒုက္ခတွေတွင်နေရပြန်နိုင်ရေးမျှော်လင့်ချက်တွေဘလို့ရှိသလဲတခါနေပြီးတော့အထီးချီတက်ဆန္ဒပြကြတဲ့အလုသမားတွေရဲ့ပြဿနာနဲ့မြေသိမ်းခံတောင်သူတွေနဲ့လှုပ်ရှင်တွေကြားပြဿနာဘလို့ပြည်လဲမှုရနိုင်မလဲဆိုတာတွေကိုအခုမနေ့မှကြားရဖို့ရှိပါတယ်ဒါတွေကိုမပြောခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲကောင်ကကြီးညာပေးပါမယ်ရှင်
Republican Party ရဲ့သမ္မတလောင်းဖြစ်တဲ့အရွေးခံဖို့ကိုရိုင်းငွေကြေးအများဆုံးစိုက်ထုတ်ပြီးဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကလေးကျွဲတထေးကြီး Donald Trump ဟာအခု Democratic Party ကသူ့ရဲ့ပြိုင်ဘက်ဖြစ်လာနေတဲ့အရင်နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ပြိုင်ဖို့ရန်ပုံငွေကိုရပြီးစပြီးကြိုးစားနေပြီဖြစ်ပါတယ်Republican Party ရဲ့သမ္မတလောင်းဖြစ်တဲ့အရွေးခံရဖို့အတွက်လနဲ့ချီတဲ့မဲဆွယ်ပွဲတွေမှာကုန်ကျငွေဒေါ်လာ44တန်းကိုသူကစိုက်ထုတ်ခဲ့တာဖြစ်ပြီးနောက်ဒေါ်လာ12တန်းကတော့သူ့ကိုထောက်ခံသူတွေစီကရတဲ့လှူဒန်းငွေတွေဖြစ်ကြောင်း Trump ကပြောပါတယ်။ဒါပေမဲ့ကြက်သပရင်းနေမှာတော့မဲဆွယ်ပွဲရန်ပုံငွေအတွက်ဗန်နာရေးမှုဖြစ်တဲ့လုပ်ငန်းရှင် Steve Martin ကိုခန့်ထားကြောင်းကြေညာခဲ့ပါတယ်။ Steve ဟာဒေါ်လာဘီလျံချီရှိနိုင်တဲ့ရန်ပုံငွေရှာဖွေလုပ်ငန်းကိုကြီးကြပ်ရမှာဖြစ်ပါတယ်။ Trump ကသူ့ပြိုင်ပွဲအတွက်ပေးကြတဲ့အလှူငွေတွေကိုလက်ခံခဲ့ပေမဲ့သူက2016သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်သူတွေထဲမှာကို့ငွေနဲ့ကိုရှင်ပြိုင်တဲ့တဦးတီတော်ကိုစလေလောင်းဖြစ်တဲ့ပုံကြီးချဲပြီးမကြာကိုရေးသွေးပြောလို့ရှိပါတယ်။အခုတော့သူဟာ Democratic Party ဘက်က Hillary Clinton နဲ့ရှင်ပြိုင်ဖို့အတွက်လိုအပ်တဲ့တန်းရာချီငွေတွေရဖို့သူမယောင်းချင်တဲ့တချို့အင်ချန်တွေရောင်းဖို့လိုရတော့မယ်လို့ထုတ်ပြောခဲ့ပါတယ်။ဒါပေမဲ့လည်းလာမယ့်အထွေထွေရွေးကောက်ပွဲအတွက်ငွေအမြောက်များချထားမှာဖြစ်တယ်လို့သူကြေညာချက်မှာဖော်ပြပါတယ်။ထုံးစံအားဖြင့် Republican Party သမ္မတကိုစလေလောင်းအတွက်ချမ်းသာတဲ့ပုံကိုအများပြားကငွေလှူဒန်းလေရှိပေမဲ့ပြန်ပြန်နီးပါးအားလုံးကိုနိုင်လာတဲ့ Trump ကိုတော့လှူဒန်းဖို့တော့လက်နှင်းနေကြတာတွေ့ရပါတယ်။ Hillary Clinton ကအခုထိ Democratic Party အတွက်သမ္မတလောင်းဖြစ်နေအမြင်ဆင်းတင်သွင်းတာမခံရသေးပေမဲ့သူ့ပြန်ပြန် Bernie Sanders ထက်တိတိတသာရှေ့ကပြေးနေသူဖြစ်ပါတယ
်။ရှေ့လာမယ့်ပါတီညီလာခံကြရင်အာဏာရပါတီအကြီးအကဲဖြစ်နောက်တစ်ချိန်ရွေးခံမှာမဟုတ်တော့ဘူးလို့တူရကီဝန်ကြီးချုပ် Ahmet Davutoğlu ကပြောဆိုလိုက်တဲ့အတွက်ယာရုကနေအနားယူရမယ့်သဘောတရားနေပါတယ်။ပါတီတွင်ညီညွတ်ရေးအတွက်ခေါင်းဆောင်အပြောင်းလဲလုပ်တာပုံပြီးတင့်တော်လိမ့်မယ်လို့အာဏာရတရားမျှတမှုနဲ့ဖွံ့ဖြိုးရေးပါတီ AKP အမှုဆောင်ကော်မတီအစည်းအဝေးပွဲအပြီးအန်ကာရာမြို့မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ဆုံးဖြတ်ချက်အတွက်သူ့အနေနဲ့ဆုံးရှုံးမှုနဲ့ဝမ်းနည်းမှုခံစားမှုမျိုးမရှိသလိုအလိုအပ်ချက်အရနှုတ်ထွက်ရတာသာဖြစ်လိမ့်မယ်လို့ပြောဆိုခဲ့ပါတယ်။မကျေမနပ်ဖြစ်စရာအကြောင်းလည်းမရှိဘူးလို့လည်းတူရကီဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အာဏာရပါတီရဲ့ဥပဒေပြုအမတ်တဦးဖြစ်ပါတီတွင်မှာဆက်လက်ရည်တည်သွားမှာဖြစ်သလိုသမ္မတရီကပ်တိုင်ရဲ့အာဒိုဂန်အပေါ်မှာလည်းတစ္ဆာခံမှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။သမ္မတကလည်းဝန်ကြီးချုပ်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်သာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။နှုတ်ထွက်ကြောင်းကြေညာခဲ့ပြီမဲ့လည်းတာဝန်ကချက်ချင်းထွက်မှာတော့မဟုတ်သေးပါဘူး။ဝန်ကြီးချုပ်ရဲ့နေရာမှာအစားထိုးမဲ့ပါတီခေါင်းဆောင်တဦးကတော့အာနာယ AKP ပါတီကမေလ22ရက်နေ့မှာအရေးပေါ်ညီလာခံခေါ်ယူပြီးရွေးချယ်သွားမှာဖြစ်ပါတယ်။ပါတီခေါင်းဆောင်အဖြစ်နှုတ်ထွက်ဖို့ကြေညာထားတဲ့တူရကီဝန်ကြီးချုပ်ဟာမေလ2ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုအလဲပတ်သွားပြီးသမ္မတဘားရက်အိုဘားမားနဲ့ဒုသမ္မတဂျိုးဘိုင်ဒန်တို့နဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့လည်းတူရကီမီဒီယာတွေကဖော်ပြကြပါတယ်
။ဟောင်းမုစီလက်ချက်ကိုဖျက်တဲ့အမေရိကန်နဲ့ဗြိတိသျှအလန်တင်ကုန်သင်းဘောတွေကိုအမေရိကန်ရေတပ်ကလိုက်ပါဆောင်ရှောက်မှုတွေမလုပ်တော့ဘူးလို့အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရ ဗိုလ်မှူးကြီးစတီဗန်ဝါရင်ကပြောပါတယ်အခုလိုအမေရိကန်ရေတပ်လိုက်ပါနေရင်ရေလက်ကြားကိုပိတ်ပစ်မယ်လို့အီရန်ဘက်ကချင်းချောက်ခဲ့တာဖြစ်ပြီးဒီမတိုင်ခင်ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းအီရန်ရေတပ်အကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဟာဗီဘိုလာရှီယာရီကအီရန်ကမကြားခင်အချိန်တွေအတွင်းပါရှန်ပင်လယ်ခွင့်မှာစီးရဲလေ့ကျင့်မှုတွေလုပ်ဖို့ရှိတယ်လို့ကြေညာခဲ့တာပါအမေရိကန်နဲ့မဟာမိတ်တွေရဲ့ကုန်သင်းမော်ရင်းရေလက်ကြားဖြတ်တန်းမှုကတဆင့်ချင်းချောက်တဲ့အနေအထားရောက်လာမယ်ဆိုရင်ဒီရေလက်ကြားကိုဖြတ်တန်းခွင့်မပေးနိုင်ဘူးလို့အီရန်တော်လှန်ရေးအဆောင်တပ်ဒုတိယအကြီးအကဲဗိုလ်ချုပ်ကြီးဟိုဆင်ဆလာမီကနိုင်ငံတော်ရုပ်သံမှာဗုဒ္ဓဟူးနေ့ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲအမေရိကန်ကွန်ဂရက်ကအဆုတ်ပြုတ်ချက်မူကြမ်းတရားချမှတ်ရမှာအီရန်ဟာပင်လယ်ခွေ့ဒေတာတည်ငြိမ်မှုပြတ်ပြတ်အောင်လုပ်နေတယ်လို့ဖော်ပြထားပြီးဒါဟာအီရန်ခေါင်းဆောင်တွေကိုအမျက်ထက်ထွက်စေခဲ့တယ်လို့သတင်းတွေကဆိုပါတယ်။အီရန်တန်တမန်ဟောင်းတဦးကတော့အီရန်ကရေလက်ကြားကိုပိတ်ပစ်မယ်ဆိုတဲ့ချင်းချောက်မှုတွေကိုအရင်ကလည်းလုပ်ခဲ့တာဖြစ်ပြီးဒါဟာအပြောနဲ့ချင်းချောက်တာမျိုးလို့ဆိုပါတယ်။တချို့အာရဗ်ဒေသဆိုင်ရာအကဲခတ်တွေကတော့စီးရီးယားမှာကြာဆုံးမှုတိတ်များနေချိန်မှာအီရန်ဟာအင်အားကြီးကြောင်းသူ့နိုင်ငံသားတွေတည်အောင်ပြဖို့အတွက်ကြိုးစားတာမျိုးလို့သုံးသပ်ပါတယ်။
ကျော်သားမင်းနေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်ဝန်ရွေးကောက်ပွဲမှာပါကစ္စတန်ကရွှေ့ပြောင်းလာသူမိဘနှစ်ပါးကမွေးဖွားလာသူအသက်45နှစ်အရွယ်အစိုးရဝန်ကြီးဟောင်းစာဒစ်ခန်အနိုင်ရဖို့ထိတ်ဆုံးကပြေးနေပါတယ်သူသာအနိုင်ရရင်လန်ဒန်မြို့မှာပထမဆုံးမွတ်စလင်ဘာသာဝင်မြို့တော်ဝန်တဦးရှိလာမှာဖြစ်ပြီးဗြိတိရှမွတ်စလင်တွေဟာသူ့ရဲ့အောင်မြင်မှုကိုအလှည့်ပြောင်းတစ်ခုဖြစ်ရှုမြင်နေကြပါတယ်ခန်ဟာအနိုင်ရသည်ဖြစ်စေရှုံးနေသည်ဖြစ်စေအခုလိုရွေးကောက်ပွဲမှာရှေ့ဆုံးကဦးဆောင်သူဖြစ်ရောက်နေတာဟာတစ်ချိန်ကကမ္ဘာမှာအင်အားကြီးဆုံးအင်ပါယာကြီးရဲ့မြို့တော်မှာသူတို့ရဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုတိုးလာတဲ့သဘောဖြစ်တယ်လို့ဗြိတိရှမွတ်စလင်တွေကရှုမြင်နေကြပါတယ်လေဘာပါတီကိုကိုစားပြုရှင်ပြိုင်နေတဲ့ခန်ဟာဘတ်စကားမောင်းသူနဲ့အချုပ်သမားမိဘနှစ်ပါးကပေါက်ဖွားလာသူပါသူဟာဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကိုယ်စားလှယ်လောင်း12ဦးထဲမှာခက်ခက်ခဲခဲရှင်ပြိုင်နေရတာဖြစ်ပါတယ်။သူ့ရဲ့အဓိကပြိုင်ဘက် Conservative Party ဝင် Zack Goldsmith ကတော့ဂျူးလူမျိုးတဦးဖြစ်ပြီးဘီလီယံနာလုပ်ငန်းရှင်တဦးရဲ့သားဖြစ်ပါတယ်။ခန်ဟာဝင်ကြီးချုပ် David Cameron အပါအဝင်ဗြိတိရှခေါင်းဆောင်တော်တော်များများကအစ္စလာမ်အစွန်းရောက်လို့သတ်မှတ်ထားတဲ့မွတ်စလင်တရားဟောဆရာနဲ့ယဉ်နီးတယ်ဆိုတဲ့စစ်ဆွဲချက်တွေကိုရင်ဆိုင်နေရတာပါ။ခန်ကအစွန်းရောက်မှုကိုတိုက်ဖြတ်ဖို့သူ့ရဲ့ကြိုးပမ်းအားထုတ်မှုမှတ်တမ်းတွေရှိခဲ့တာကိုထောက်ပြပြီးဒီဆွဆွဲချက်တွေကိုတုံ့ပြန်ခဲ့ပါတယ်။လန်ဒန်မြို့ရဲ့မြို့တော်ဝန်ယာတုကိုလွန်ခဲ့တဲ့16နှစ်ကမှစတင်ဖန်တီးခဲ့ပြီးမဲ့အလွန်ဩဇာအာဏာရှိတဲ့ယာတုဖြစ်နေပါတယ်။လက်ရှိယာတုကစွန့်ခွာတော့မဲ့ Conservative Party ဝင် Boris Johnson ဟာဆိုရင်နောက်တက်လာမဲ့ဝန်ကြီးချုပ်ယာတုအတွက်အလားအလာရှိသူအဖြစ်ရှုမြင်ခံနေရသူဖြစ်ပါတယ်
။UAE ဘီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရန်ကုန်တိုင်းတောင်နဂုံမြို့နယ်အမှတ်63ရပ်ကွက်ကဆက်မှုဇုံနှစ်မှာမေလ5ရက်ကျက်တပရီနေ့ည8နာရီလောက်ကစတင်ပြီးမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပါတယ်။မြန်မာစံတော်ချိန်ည2နာရီခွဲမှာရန်ကုန်တိုင်းမီးတပ်ဦးစီးဌာနကို VOA ကဆက်သွယ်မေးမြန်းရာမှာမီးညွန့်ကျိုးသွားပြီဖြစ်ပေမဲ့မီးကျွန်းမီးကျန်တွေကိုဆက်ပြီးနှိမ့်သက်နေဆဲဖြစ်တယ်လို့မီးတပ်ဦးစီးဌာနတာဝန်ရှိသူတူကပြောပါတယ်
။အခြေအနေကတော့မီးငှိမ့်လုံးပါပဲခင်ဗျာ။မိသက်ကတော့ level 4ပေါ့ level 4ဆင်းနေသမထား level 4ဆိုတော့ကျွန်တော်တို့သမထားတော့ဟုတ်တော့ပေါ့ကျွန်တော်တို့သူကျိုးဆင်းသေးပေါ့မိများလို့ပေါ့ပြောရတဲ့အနေထားပေါ့မိသက်ကတော့ C40 ပေါ့ level 4ဆိုတော့
မိလောင်ကျွမ်းမှုအခြေအနေဟာဆုံးရတဲ့အခြေအနေမှာရှိတာကြောင့်ရန်ကုန်တိုင်းတွင်းရှိမြို့နယ်ပေါင်းစုံကမိသက်ကတော်တော်များများသွားရောက်ကူညီပြီးနှိမ့်သက်ခဲ့ရတယ်လို့လည်းသူကပြောပါတယ်။မိနှိမ့်သက်နေစဉ်ထိခိုက်ဒဏ်ရာမှုတချို့ရှိခဲ့ပြီးအနည်းဆက်ဆုံးဆေးရုံကိုပို့ဆောင်ထားတယ်လို့လည်းတောင်တကုံမြို့နယ်မိသက်ဌာနကပြောပါတယ်။တောင်တကုံမြို့နယ်ဆက်မှုဇုံနှစ်မှာအလုတ်ချိန်နောက်ပိုင်းမိလောင်ကျွမ်းမှုဖြစ်ခဲ့တာမို့လူအများပြားကိုထိခိုက်မှုမရှိခဲ့ပေမဲ့ဆက်မှုဇုံအတွင်းကကုန်ချမ်းပစ္စည်းအတော်များများမိတဲ့ပါသွားတယ်လို့ဆိုပါတယ်။လောလောဆယ်မိလောင်ကျွမ်းမှုဖြစ်စဉ်အပအဝင်ထိခိုက်ဒဏ်ရာသူဥယျာဉ်နဲ့ပျက်စီးဆုံးရှုံးမှုတန်ဖိုးပမာဏအတိအကျကိုတော့မသိရသေးပါဘူး။အခင်းဖြစ်ပေါ်ရာစီကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွားရောက်ကြည့်ရှုခဲ့ပါတယ်
။ကနေဒါနိုင်ငံအယ်ဘာတာပြည်နယ်ဝုဘက်ဖလိုမြူနစ်စပယ်ဒေသမှာလောင်ကျွမ်းနေတဲ့တော်မီတွေကြောင့်ဒေသခံအတိုင်းဝန်းတွေတစ်ခုလုံးကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေပါတယ်။အစိုးရကအရေးပေါ်အခြေအနေကြေညာထားပြီးမက်ကာစီခရိုင် NZ Jowich Lake Estate နဲ့ဌာနေတိုင်းသားတွေအတွက်တည်ထက်နေပြီဖြစ်သတ်မှတ်ထားတဲ့ Fort McMurray First Nation ဒေသတွေမှာနေထိုင်သူဒေသခံတွေအလုံးကိုရွှေ့ပြောင်းဖို့အမိန့်ထုတ်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဘူးနေ့အထိဒီတော်မှုကြောင့်လူပေါင်း 8,000 ကျော်နေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရပြီဖြစ်ပါတယ်။အခုလိုလူတွေအများအများရွှေ့ပြောင်းမှုစီမံချက်ကိုစလုပ်နေတဲ့အချိန်မှာအရေးပေါ်တပ်ဖွဲ့တွေကစုစုပေါင်းတော်မီလောင်ကျွမ်းမှု49ခုကိုရင်ဆိုင်နှိမ့်တက်နေရပါတယ်ဒီထက်က9ခုဟာထိန်းချုပ်လို့မရလောက်အောင်လောင်ကျွမ်းတဲ့အခြေအနေဖြစ်နေပါတယ်မိသက်သမား 1,130 ဦးရဟတ်ယင် 145 စီးအကြီးစားအရေးပေါ်စက်ပစ္စည်း 138 ခုနဲ့မိသက်လေယင် 22 စီးတို့နဲ့တော်မီတွေကိုနှိမ့်တက်နေကြတာပါဒီတော်မီတွေကြောင့်အိမ်ပေါင်း 1,600 ကျော်လောင်ကျွမ်းခဲ့ပြီဖြစ်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာ1980ခုနှစ်လွတ်လပ်ရေးကြိုးပမ်းစဉ်ကာလအတွင်းဆစ်ရဆွေပြစ်မှုတွေကျူးလွန်ခဲ့မှုနဲ့တည်ထောင်ချမှတ်ခံထားရတဲ့ Islamic Party ခေါင်းဆောင်မော်တော်ရာမန်နီဇမီကိုရဲ့အယူခံကိုတရားရုံးချုပ်ကကြက်သပရင်းနေမှာပယ်ချလိုက်ပါတယ်။ဒါကြောင့်သူဟာမကြခင်ရက်တွေအတွင်းမှာပဲကြိုးပိတ်ကွပ်မြူတာခံရနိုင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအကြီးဆုံး Islamic Party Jamaat-e-Islami ရဲ့ခေါင်းဆောင်ဖြစ်သူနီဇမီကိုလူမျိုးတုံးတပ်ဖြတ်မှုအတ္တမပြုခြင်းမှုတိုင်းပြည်ကထိတ်တန့်ပညာရှင်တွေကိုအဆုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်တာပါ။သူကပဋိပက္ခတွေကြီးထွားနေချိန်မှာထိတ်တန့်စာရေးဆရာတွေဆရာဝန်တွေတရင်သမားတွေကိုတပ်ဖြတ်ခဲ့တဲ့ပါကစ္စတန်လူလာတဲ့ပြည်သူစစ်ဖွဲ့အယ်ဘာဒါကိုထူရန်အောင်မှာတာဝန်ရှိသူတူလို့အဆိုအရရှင်တွေကဆွဆွဲပါတယ
်ဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်တို့ကသတင်းတွေကိုကြေညာခဲ့တာပါရှင်အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်ကရင်ပြည်နယ်မှာမြိုင်ကျူးမှုဆရာတော်ဦးသူစနဦးဆောင်တဲ့လက်နက်ကိုင်အုပ်စုတစုကနေရပ်ပေါင်း၁၀ရက်အတွင်းခရစ်ယာန်ဘုရားကျောင်းဝင်2ခုအပါအဝင်အစ္စလမ်ဘာသာဝင်တွေရဲ့အိမ်ခြံတွေနဲ့ဗလီကျောင်းသားမှာဇေရီတွေတစုပြီးတစုအတင်းအဓမ္မလိုက်တယ်နေတဲ့အတွက်ဘာသာကြားဒေသခံတွေစိုးရိမ်ထိတ်လန့်နေကြပါတယ်ဒီအခြေအနေကို NLD အစိုးရအသိရောသက်ဆိုင်ရာပြည်နယ်အစိုးရပါထိရောက်စွာကင်တွယ်ဖြည့်ရှင်းနိုင်ခြင်းမရှိသေးတာကြောင့်လူမျိုးရေးဘာသာရေးဆိုင်ရာပဋိပက္ခဖြစ်လာမှာကိုဒေသခံတွေစိုးရိမ်မကင်းဖြစ်နေကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဲ့ရင်ချင်းနိုင်ကပြောပြပေးပါရှင်
။ဧပြီလ23ရက်နေ့ကလှိုင်းပွဲမြို့နယ်ကွမ်းတော်ချေးရွာခရစ်ယာန်ဘုရားကျောင်းဝင်အတွင်းဇေဒီငယ်တစုကိုနေချင်းပြီးတိဆောက်ခဲ့တဲ့မြိုင်ကြီးမှုဆရာတော်ရဲ့လှုပ်ရက်ကို KNU DKPA စတဲ့ကရင်လက်နက်ကိုင်အဖွဲ့တွေအပါအဝင်ဘာသာရေးခေါင်းဆောင်တွေကဝိုင်းဝန်းကန့်ကွက်နေတဲ့အချိန်မှာပဲဧပြီလ26ရက်နေ့မှာရွှေကွန်းချေးရွာကဗလီကျောင်းသားအစ္စလမ်ဘာသာဝင်တွေရဲ့အိမ်ဝင်းတွေထဲမှာနောက်ထပ်ဇေဒီငယ်တစုကိုတိဆောက်ခဲ့ပါတယ်မေတ္တာဆက်ဝိုင်းဘာသာပေါင်းစုံပူးပေါင်းအဖွဲ့ရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်ဦးအောင်နိုင်ဝင်းက VOA ကိုအခုလိုပြောပါတယ
်ဖျားတယ်ဖို့လာတဲ့အချိန်တုန်းကလည်းသူကလက်နက်ကိုင်တပ်ဖွဲ့ပါလာပြီးတော့မှကားနဲ့အဲ့ပလီနားမှာအရိယာကိုလာပြီးတော့အရင်ဆုံးလာဝိုင်းလိုက်တယ်ပေါ့နော်ဝိုင်းပြီးတော့မှနောက်မှမြန်ကြီးမှုဆရာတော်နဲ့အတူတူနောက်ထပ်လူတွေအများကြီးတွေ့တဲ့သူပါလာပြီးတော့မှလာဆောက်တယ်ပေါ့ဒီအဓိကတော့ဒီဘာသာရေးလူမျိုးရေးပြဿနာဖြစ်မှာလို့ဒီကတအားကြောက်ကြရဟိုတခုမှလည်းမပြောရဲကျွန်တော်မှလုံနိုင်တာတခုကဒီသက်ဆိုင်အာဏာပိုင်ကိုအကြောင်းကြားတာပဲရှိတယ်ဒါပေမဲ့အခုချိန်ထိကတော့အာဏာပိုင်ဖွဲ့စည်းကဘာတခုမှသူတို့ကိုလုတ်ပေးတာမျိုးမရှိသေးဘူး
သဒ္ဒနာယဝင်ကြီးဦးအောင်ကတော့မြိုင်ကြီးငူဆရာတော်ရဲ့လှုပ်ရက်ကိုအချိန်အတိုင်းတာတစ်ခုအထိတီးခန့်ဆောင်ဆိုင်ဖို့မန္တလေးမြို့ကဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့နဲ့မေလ3ရက်နေ့ကတွေ့ဆုံအပြီးသတင်းထောက်တွေကိုအခုလိုပြောသွားပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့မန္တလေးပေါ့ချင်ပါအရင်ပေါင်းမှုတွေလည်းအတန်းထွက်လာပါတယ်လက်တော့ဒါပြီးဘူတပြင်းဖြေရှင်းတယ်လို့ရှိရင်နောက်ဖက်လက်နက်ကြိုက်ခွဲရတယ်အိမ်မှာပေါင်ပတ်တဲ့ကြတဲ့ခါကျတော့ရှေ့ဆေးရမယ်အမျိုးသားပြန်တဲ့တိမြက်ရင်းနေပို့ပြည်သူကြီးငယ်တို့လည်းမတိုင်းတာတစ်ခုထိအထိကြိုက်နောက်ရှေ့ဖြစ်တော်နေပါလေတော့မလို့ဒါကိုလို့စေတိခံအချိန်တစ်ခုစောင့်နှိမ်ပြီးတော့မှပြင်းသွားဖို့တို့ဘုရားတန်ခါခွေးစီစဉ်တယ်ဘာပါလဲ
မေလ3ရက်နေ့ကပဲမြိုင်ကြီးငူဆရာတော်ဦးဆောင်နဲ့လူပေါင်း300လောက်ပါဝင်တဲ့အုပ်စုတစုကနေကွမ်းတော်ချေးရွာကရှင်မာကုအင်္ဂလီကန်ခရစ်ယာန်ဘုရားရှိခိုးကျောင်းဝင်အတွင်းနောက်ထပ်ဇေဒီငယ်တစုကိုညာတွင်ကြည့်အပြီးတိဆောက်ခဲ့ပါတယ်။အခုချိန်မှာအငင်းပွားပွေရာထိခိုက်လွယ်တဲ့ဘာသာရေးပဋိပက္ခတွေမပေါ်ပေါက်စေဖို့အပြည့်ပြည့်ဆိုင်ရာယဟန်တော်များအဖွဲ့ချုပ်ကနေဒါနိုင်ငံဆိုင်ရာဥက္ကဋ္ဌဆရာတော်ဦးကောဝိတာကအခုလိုမေတ္တာရက်ခံလိုက်ပါတယ်
။ဘုန်းဘုန်းတို့အနေနဲ့တော့အခုချိန်မှာအစိုးရတက်ခါသာဆိုတော့ဒါမျိုးတွေမဖြစ်စေချင်ဘူး။ဘာလို့လဲဗမာပြည်မှာတက္ကမမရဘူးလေဒီမိုကရေစီအစိုးရလည်းတက်နေတဲ့အချိန်မှာ အခုလိုရှုပ်ရှုပ်ရှင်းရှင်းဒီမဖြစ်သေးခြင်းမူလीဘာသာရေးဆိုတဲ့ကိစ္စတခြားကိစ္စနဲ့မတူဘူးသိပြီကံရတွေ့ရခက်တယ်ခက်တော့ဘုန်းဘုန်းတို့ထင်တော့မြန်ကြီးကိုဆရာတော်ဘက်ကလည်းငြိမ့်နေစေခြင်းနဲ့တခြားဘက်တွေလည်းငြိမ့်နေစေနောက်ပိုင်းကြမှာဒီကိစ္စကိုဘယ်သူပိုင်နေဘယ်ဟာပိုင်နေရှင်းမကောင်းနေ
အခုလိုမြန်ကြီးကိုဆရာတော်ရဲ့လုပ်ရက်နဲ့ပတ်သက်လို့အစိုးရဘက်ကအမြန်ဆုံးဖြေရှင်းဆောင်ရွက်ပေးဖို့လဲကိပ္ပီနဲ့ဘာသာပေါင်းစုံချစ်ချည်ရေးအဖွဲ့နဲ့ဘာသာရေးခေါင်းဆောင်တွေကမေတ္တာရက်ခံထားပါတယ်ရှင်
။မင်းချင်းနဲ့ပြပြခဲ့တာဖြစ်ပါတယ်ရှင်။ကိပ္ပီနဲ့မှာမြန်ကြီးကိုဆရာတော်ရဲ့ဇေဒီတည်ထားမှုတရင်ပီဒီအစိုးရတက်လက်ထက်ငင်းငယ်ရဖို့တိုင်းရင်းသားတွေရဲ့မျှော်လင့်ချက်ကိုကြည့်အောင်ပါ။ငင်းချမ်းရဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့အကြံပြုစာတစ်စောင်ကိုအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဒေါအောင်ဆန်းစုကြည်ထံပေးပို့လိုက်ပါတယ်။NLD အစိုးရထိတ်တန့်တာဝန်ရှိသူတွေနဲ့အလို့သဘောတွေ့ဆုံဆွေးနွေးကြကြပြီးငင်းချမ်းရဲ့လုပ်ငန်းစဉ်ပေါ်ဆွေးနွေးကြကြပြီးတဲ့နောက်အခုလိုပေးပို့လိုက်တာဖြစ်တဲ့အကြောင်းအသေးစိတ်ကိုတော့မတ်တန်ကြီးထိုက်ကဆက်ပြီးပြောပြပါမယ်ရှင်
။တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကခေါင်းဆောင်နေနဲ့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိတ်တန့်တာဝန်ရှိသူတဦးဖြစ်သူဒေါက်တာတင်မျိုးဝင်းတို့ပထမဆုံးအချိန်အလို့သဘောတွေ့ဆုံပြီးရှေ့ဆက်သွားမယ်ငင်းချမ်းရေလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။အပြည့်ရအဖွဲ့တစ်ခုဖြစ်တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီငင်းချမ်းရေဖော်ဆောင်ရေးအဖွဲ့ဒုတိယခေါင်းဆောင်ဒေါ်စောမြရာစာလင်းကအခုလိုပြောပါတယ်
။ UPDJC ဆိုလို့ရှိရင်လည်းပုံစုသုံးစုနဲ့နေပြီးတော့မှဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တဲ့အစိုးရရဲ့လက်နက်ကင်တော်လိုင်းရဲ့အဖွဲ့အစည်းများရဲ့ဒီရင်းနိုင်ငံရေးပါတီတွေပေါ့အဲ့လိုဖွဲ့စည်းထားတဲ့ပုံမှာ UPDJC ကလည်းပြန်လည်ဖွဲ့စည်းဖို့လိုအပ်တယ်ဆိုတဲ့အကြောင်းအရာတွေအပါအဝင်ကျမတို့ရှေ့ကသွားနေပြီဖြစ်တဲ့ UPC လို့ခေါ်တဲ့ဟိုပြည်ထောင်စုငင်းကြဲရေးညီလာခံပေါ့အဲ့ဒီညီလာခံဟာဆိုလို့ရှိရင်အခုနိုင်ငံတော်ရဲ့အတိုင်ပင်ခံကောင်းဆောင်ကြီးဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပြောနေတဲ့20တရားစုပင်လုံးနဲ့အတူတူပဲလို့ကျမတို့ဘက်ကထင်မြင်ယူဆတယ်ဆိုတဲ့အကြောင်းအရာတွေကိုဒေါက်တာတင်မျိုးဝင်းကိုတင်ပြတဲ့သဘောပဲဖြစ်ပါတယ်ဒေါက်တာတင်မျိုးဝင်းကတော့သူမှပြောပိုင်ခွင့်တရားဝင်ခံထားတာတွေမရှိသေးတော့သူဘက်ကတော့ဟာလူကြီးလူကောင်းဆန်ဆန်ပဲကျမတို့ကိုပြန်လေပြောပြတာတွေရှိပါတယ်ဒါပေမဲ့ကျမတို့ရဲ့တင်ပြချက်တွေကတော့ဟိုနိုင်ငံတော်အတိုင်ပင်ခံကောင်းဆောင်ကြီးကိုတင်ပြမယ်ဆိုတာပဲပြောသားတာဖြစ်ပါတယ်
တိုင်းရင်းသားတွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့အကြံပြုချက်စာတစောင်ကိုလည်းဒေါအောင်ဆန်းစုကြည်ထံဒေါက်တာတင်မျိုးဝင်းကနေတဆင့်ပေးပို့ခဲ့ပါတယ်အရေးအစိုးရလက်ထက်တနိုင်ငံလုံးအပြစ်အခတ်ရက်စဲရေးစာချုပ် NCA မှာလက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေအနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်ရေးဆိုတဲ့အချက်ကိုအခိုင်အမာခိုင်ဆွဲထားစေဖြစ်တယ်လို့လည်းဒေါ်စောမြရာစာလင်းကပြောပါတယ
်အခုထက်ထိလည်းပဲအလုံးပါဝင်ရေးအတွက်ကြိုးစားနေစေဖြစ်ပါတယ်လက်မှတ်မထိုးပေးကြနေသေးတဲ့အဖွဲ့အစည်းတွေနဲ့ကျမတို့လက်မှတ်ထိုးထားပြီးဖြစ်တဲ့ EAO ရှိဖွဲ့ကတာဝန်ပေးချောင်းပြင်ဆင်ရတဲ့အဖွဲ့အစည်းတွေနဲ့လည်းတွဲဆုံဆွေးနွေးနေတာလည်းရှိပါတယ
်ဦးသိန်းစင်အစိုးရလက်ထက်တုန်းကတော့လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA အပါအဝင်လက်နက်ကိုင်အဖွဲ့၃ဖွဲ့ကိုတိအမှန်မပြုတာကြောင့်တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပါ NCA မှာလက်မှတ်ရေးထိုးဖို့ညှင်းဆုပ်ခဲ့ကြပါတယ်အခုအစိုးရလက်ထက်မှာလည်း AA အဖွဲ့ကိုဆွေးနွေးဖို့တက်မတော်ဘက်ကလူလူလာလာမရှိသေးတာကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ခွင့်အလားအလာကမေးမိန်နေစေဖြစ်ပါတယ်။ဒါပေမဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ဘက်ကတော့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ခွင့်ရဖို့စောင့်ဆိုင်နေစေဖြစ်တယ်လို့ပြောခွင့်ရဥခိုင်သူခကပြောပါတယ်
။ဒီနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တို့စုအနေနဲ့ကအရင်သူပြောထားတဲ့အဲ့ဒီအကုန်လုံးပါဝင်ရေးဆိုတဲ့ဥစ္စာကိုဘလောက်တိနေပြီးတော့သူအကောင့်တွေဖုန်းနိုင်မလဲဆိုတဲ့ဥစ္စာပေါ်မှာပဲမူတည်မယ်လို့ကျွန်တော်တို့ထင်ပါတယ်။ဟိုကျွန်တော်တို့ဘက်ကတော့စစ်စစ်နေနဲ့ပတ်သက်ပြီးတော့ဒေတာတကဖွင့်ထားပါတယ်။အရင် NCCC တခြားလုံးလေးပဲကျွန်တော်တို့ဒီခိုင်တမ်းတို့အမြင်နဲ့ကတော့ပါဝင်ပြီးတော့ဆင်းနေလာတယ်။ NCA လက်မှတ်ထိုးခါနီးကြမှာကျွန်တော်တို့ရဲ့ပါဝင်မှုကိုဦးတင်းစင်အစိုးရကညှင်းပယ်ခဲ့တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီ process မှာတက်နေတာ။စစ်စစ်နေနဲ့ပါလျင်ဒီနိုင်ငံရဲ့ပြဿနာတွေကိုအဖြေရှာနိုင်မယ်ဆိုပြီးတော့ကျွန်တော်တို့ဘက်ကယုံကြည်တယ်
အစိုးရသက်လက်ထက်ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်တဲ့ပါဝင်ထိုက်တဲ့အဖွဲ့အစည်းတွေအားလုံးပါဝင်တဲ့21ရာစုပင်လုံညီလာခံကြီးခေါ်ယူနိုင်ဖို့ကြိုးစားကြပါလို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကပြောဆိုထားပေမယ့်တိုင်းရင်းသားတွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုတော့မဆနိုင်သေးပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကတော့အစိုးရနဲ့နိုင်ငံရေးအရာဆွေးနွေးနိုင်ဖို့ပြင်ဆင်နေကြပါတယ်ရှင်။
မတန်ကြီးထိုက်ပြပြခဲ့တာပါရှင်အခုလိုငញ្ញဲရေးမရသေးတဲ့မြန်မာနိုင်ငံမှာလက်နက်ကင်ပဋိပက္ခတွေကြောင့်နေရဲစွန့်ခွာထွက်ပြေးခဲ့ကြရတဲ့ဒုက္ခတွေ NLD အစိုးရလက်ထက်နေရဲပြန်နိုင်ရေးစတင်ကြိုးပမ်းနေတယ်လို့ထိုင်းမြန်မာနယ်စပ်အခြေစိုက်ကရင်ဒုက္ခတွေကော်မတီ KRC ကပြောပါတယ်လက်တလုံးမှာဒီကိစ္စကိုသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တရားဝင်ပြင်ဆင်နေတာမရှိသေးပေမဲ့ကရင်ပြည်နယ်အစိုးရနဲ့ KRC ကြားမကြခင်တွေ့ဆုံဆွေးနွေးကြဖို့တော့ရှိတယ်လို့VOA ဝိုင်းတော်သူမက်ခွင်ဖြူထွေးကဆက်သွယ်မေးမြန်းချိန်မှာ KRC အတွင်ရမူစောပွဲဆေးကအခုလိုစတင်ဖြေကြားခဲ့ပါတယ်
။မဟုတ်ပါဘူးခင်ဗျာ။ဒီပြန်ဖို့ဖို့အစီအစဉ်ကတော့သူတို့ဒီပြင်ဆင်မှုတစ်ခုအနေနဲ့ပဲပြောဆိုတာပဲရှိသေးတယ်။ပြောရမယ်ဆိုလို့ရှိရင်ဒီဟိုဗမာပြည်ဟိုပဲပြန်ရေးကိစ္စကတော့နှစ်ပေါင်းကြာပြီမဟုတ်လားဆိုတဲ့အခါကျတော့ပြန်တင့်ပြီဆိုတဲ့စကားကိုတော့သူကတော့ပြောလို့ပြောထားတော့ရှိတာပေါ့နော်။ဆိုတဲ့အခါကျတော့အခုအစိုးရအပြောင်းလဲလေးမှာတော့ဟိုတခုခုတော့ဒီဒုက္ခတွေအကြောင်းနဲ့ပတ်သက်လို့တော့စတင်ပြီးတော့ဆွေးနွေးဖို့တင့်တယ်လို့ KRC ကနေပြီးတော့ထင်တဲ့အတွက်အခုမေလအပိုင်းမှာပဲဒီအထူးသဖြင့်ကရင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ပေါ့နော်တွေးဆောင်ဖို့အတွက်စီစဉ်ထားတာရှိတယ်ပေါ့နော
်ဒုက္ခတွေဒီတကယ်တမ်းသူတို့ပြန်သွားလို့ရတဲ့အခြေအနေတခုရောရောက်ပြီလားအဲ့လိုရောက်ဖို့ဆိုရင်ဟောဘာတွေရှိဖို့လိုအပ်တယ်လဲဘလို့ထင်ပါလဲရှင်
အဲ့ဒီအချိန်တွေကတော့လွန်လောဆယ်အခုဟိုကျိုးလဲကျိုးစားနေပါတယ်တချို့ကနေနေဟောင်းတွေရှိတယ်ပေါ့နော်အဲ့ဒီနေနေဟောင်းကိုပြန်နေဖို့အတွက်တို့ကတော့အခက်ခဲမရှိဘူးလို့ထင်တယ်ဒါမဲ့လုံးဝနေနေမရှိတဲ့သူတွေကပြန်ဖို့အတွက်ကတော့အခက်ခဲပေါ့ဥပမာနေနေတက်တယ်လို့တယ်အခုကနေသင့်ထိုင်သင့်တဲ့နေရာကမရှိသလောက်ပဲပေါ့နော်ရှိတဲ့နေရာကလည်းပဲတိုင်းပြည်ပြည်သားတွေရဲ့ပိုင်ဆိုင်ထားတဲ့နေလောက်ကန်စားတောက်ထားတဲ့နေလည်းဖြစ်တယ်ဒါပေမဲ့အဲ့ဒီမီနီယာကိစ္စကတော့ဒီတိတ်ပြီးတော့အရေးကြီးတယ်ပေါ့နော်အဲ့ဒါကတေချာမှပဲပြန်လို့ရမယ်နောက်ပြီးတော့အဲ့ဒီမီနီယာတေချာဖို့အတွက်လည်းပဲဟိုတစ်ဖက်ကအစိုးရတော်၎င်းဒေသန္တရအစိုးရတော်၎င်းသူတို့ကြိုးစားနေတယ်ပေါ့နော် policy တွေညရာ policy တွေသူတို့လုပ်နေတယ်ပေါ့နော်ကျွန်တော်တို့လည်းပဲအဲ့ဒါတွေကိုတေချာအောင်ဆိုပြီးတော့လေ့လာနေပါတယ
်သူတို့ဒီလိုပြန်နိုင်ဖို့ဘလောက်တိုက်တာလောက်ထိအချိန်ယူလို့ရအောင်ပဲလို့ထင်လဲရှင
်ကျွန်တော်တယောက်တစ်အမြင်ပေါ့နော်ဟိုစကားကိုစီမံခန့်ခွဲလှုပ်လာတာလည်းများပြီးအခါကျတော့ဒုက္ခတဲ့စကားထဲမှာပေါ်လာတဲ့တည်င်းအရာလူမှုကြီးပြဿနာတွေကလည်းအများကြီးရှိတယ်ဒီလိုဆက်လက်ပြီးတော့နေပြီးတော့ဖြင်းရှင်းလို့မရတော့တဲ့အပြင်ကြီးမားလာတဲ့လူမှုကြီးပြဿနာတွေလည်းရှိတဲ့အပေါ်ဟိုပြန်လဲပြီးတော့နေရာချထားတာမျိုးကပို့တော့တင့်တော်တဲ့အတွက်ဒီ၃နှစ်ကာလအတွင်းမှာတစ်ခွခုတိုင်းပြည်ဆင်းသွေးပြီးတော့အကောင့်ထဲခေါ်နိုင်လောက်တဲ့ဒီအစီအစဉ်တစ်ခုကိုလုပ်တဲ့နယ်လို့မြင်တယ်အမြဲလို့တော့လို့အပ်ပါတယ်ပြန်သွားဖို့အတွက်ရေရှိတီတန်းတဲ့ဒီဘောအမခံချက်ပေါ့နော်အထူးသဖြင့်ဒီလုံငန်းကင်ငန်းတွေရဲ့နောက်ပြီးတော့လောက်ကင်စားတောက်မဲ့မြေနေရာတွေရဲ့နေထိုင်ဖို့အတွက်ရဲ့အဲ့ဒါတွေကတိတ်တော့အရေးကြီးပါတယ
်ဒါကတော့ KRC အတွင်းရေးမှုစောပွဲဆေးကိုမက်ခင်ဖြူထွေးဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ငញ្ញဲမရသေးလို့ဒုက္ခတွေရေးမဖြေရှင်းနိုင်သေးချိန်မှာစကိုင်းတိုင်းကဆန္ဒပြလုံသမားတွေရဲ့အခြေအနေကရောပြေလည်သွားပြီလားကြည့်အောင်ပါအလုတ်ထုတ်ခံခဲ့ရလို့နေပြည်တော်အထိချီတက်ဆန္ဒပြနေကြရတဲ့စကိုင်းတိုင်းတစ်ချောတဲ့ဆက်ယုံကအလုတ်သမားခေါင်းဆောင်တွေနဲ့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတွေလွတ်တော်ကိုယ်စားလှယ်တွေဒီကနေ့မှတွေ့ဆုံကြဖို့ရှိပါတယ်အခုလိုပြဿနာပြေလည်မှုရရေးတွေ့ဆုံဆွေးနွေးကြဖို့ရှိပေမဲ့လည်းနေပြည်တော်အထိချီတက်ဆန္ဒပြမှုကိုတော့ရန်နာမှာမဟုတ်ဘူးလို့ဆိုပါတယ်ဒါနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မအေးမာကဆက်ပြောပြပါမယ်ရှင်
စကိုင်းတိုင်းတစ်ချောတဲ့ဆက်ယုံကအလုတ်သမားတရားကျော်ဟာဆက်ယုံကနေအလုတ်ထုတ်ဖြစ်ပြီးနှစ်လကြာတဲ့အထိအလုတ်သမားဝန်ကြီးဌာနနဲ့အလုတ်ရှင်ဘက်ကဖြည့်ရှင်းပေးမှုမရှိဘူးဆိုတာသူတို့ရဲ့ပြဿနာကိုဖြည့်ရှင်းပေးဖို့အတွက် AB လကုံကနေစတင်ပြီးနေပြည်တော်သမရယုံကိုချီတက်နေတာပါမေလ9ရက်နေ့မှာတော့ဝမ်တွင်းမြို့ကိုရောက်ရှိလာပြီဖြစ်ပါတယ်သူတို့တဲကကိုယ်စလဲတွေဖြစ်တဲ့ဥခိုင်မင်းနဲ့လေးဦးကိုနေပြည်တော်မှာပြည်ထောင်စုဝန်ကြီးကိုယ်တိုင်တွေ့ဆုံဖို့ရှိတယ်ဆိုပြီးအလုသမားညွှန်ကြားရေးမှူးချုပ်ဦးမျိုးအောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကဟိုတက်နိုင်မြတ်ပေါ့ဟိုဘလို့အကောင်းဆုံးပြရမလဲသူရဲ့လုံလန်းချက်ကဘာလဲအလုပြန်ခန့်ပါလို့လဲပြောတာပေါ့နော်တော့အလုရှင်ဘက်ကလည်းကွန်မာဒီကောင်စီရဲ့ဆုံးဖြတ်ချက်တိုင်းလိုက်နိုင်မလို့ဒါလည်းပြောနေတာပေါ့နော်ကျွန်တော်အဲ့ရမှာနှစ်ဖက်အနာကိုကျွန်တော်နားထောင်ပြီးတော့လေလုံးမအဓိကတော့ဥပဒေနဲ့ညီဘလို့သူတို့ကိုညီဆောင်ရပေးရမလဲဆိုတဲ့ဟာကိုကျွန်တော်တို့ကလုတ်ပြစ်တယ
်ပေါ့နော
်ဟိုအားလုံးအဓိကတော့အဆင်ပြေစေချင်တာပေါ့သူတို့ဒီလိုလုပ်နေတာကြီးကလည်းဟိုတကယ်တမ်းကျတော့ ဟိုအပြေမှာမဟုတ်သေးဘူးလေအဲကြောင့်မလို့ဟိုဘလို့ဒါဟိုသူစီရဲ့တကယ်ကိုအတန်ကိုကျွန်တော်နားထောင်ရှင်းတာကြောင့်ဒီတော့ပြီးတော့ကျွန်တော်ပြည်အောင်စုဝင်ကြီးကိုယ်တိုင်နဲ့တွေ့ဖို့ဆီစဉ်ထားပါတယ်တခြားအလုပ်မရှိဘူးလေ
မြို့နယ်တိုင်းခွန်သမားရီရုံးနေအစစ်စစ်တက်ခဲ့ပြီးအဆင်ပြေမှုတွေမရှိခဲ့သလိုမကြသေးရင်ကမှအလို့သမားဝင်ကြီးဌာနကတာဝန်ရှိသူတွေကိုယ်တိုင်ဖြည့်ရှင်းပေးခဲ့ပေမဲ့လည်းပြည်လည်မှုတွေမရခဲ့ပါဘူး
သူတို့ဟိုဖြစ်နေတယ်ကျွန်တော်လည်းလှုပ်ပီးနေတာပေါ့နော်အစင်းစင်းဟိုမျိုးနယ်တိုင်းတိုင်းဥစဉ်ဒုညွန်ကျုပ်တွေသွားပြီးပေါ့နော်ဒီအစင်းမတင်တဲ့ကကျွန်တော်အဓိကဘာဟိုဖြစ်နေတယ်သူတို့အခုလိုသွားနေတာကျွန်တော်ဥပဒေနဲ့မညီဘူးလေညီတဲ့ကကျတော့တစ်ချိန်မှတစ်ချိန်မှသူတို့ဘာလို့အကြက်ကြက်ဖြစ်လာနိုင်တာပေါ့နော်အဲကျွန်တော်ကလည်းမဖြစ်စေချင်ဘူးသူတို့ဒီကလူလားချက်ကဘာလဲပေါ့သူရှင်းပေးတော့ရှင်းပေးနေတာပေါ့နော်အဲ့ဒါဂါဂလနာကိုမပြတ်ဘူးဖြစ်နေတာလေနောက်ဆုံးကိုသမารီကောင်စီတို့ဘာလို့အမိတ်နေရတဲ့ချက်လာပြီးတာနေရှိတာပေါ့နော်တချို့ကလည်းကျွန်တော်ဥပဒေကိုသွားကြော်လို့မရဘူးပေါ့နော်ဘယ်လိုပေါင်းဆက်ပြီးလုပ်ပေးလို့ရမလဲဒါကတော့သူတို့လည်းသိအောင်လည်းပြောပြရမှာပေါ့လေကျွန်တော်တို့ကလေ
မေလ6ရက်နေ့မှာတော့အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအစည်းအဝေးခန့်မှမှာအလို့သမားကောင်းဆောင်နေနဲ့တွေ့ဆုံမှာဖြစ်ပေမဲ့အလို့သမားတွေခြိတက်လမ်းလျှောက်မှုတွေကတော့ဆက်ရှိနေမယ်လို့အလို့သမားတွေဘက်ကဆိုပါတယ်။လက်ရှိမှာတော့ဝမ်တင်းမြို့မှာမေလ5ရက်နေ့မှာညအိပ်ရပ်နားနေပါတယ်။အလို့သမားတွေခြိတက်ရလမ်းတစ်လျှောက်မြို့ရွာတွေမှာတားဆီးမှုတွေရှိခဲ့ပေမဲ့အလို့သမားတွေဘက်ကတော့ဆက်လက်ခြိတက်နေတယ်လို့ပြည်ထောင်ဝန်ကြီးဌာနကနေဖိအားပေးမှုတွေကြောင့်တချို့မြို့တွေကဖုန်ကြီးကျောင်းတွေမှာတဲခုံဖို့အတွက်အခက်အခဲတွေရှိခဲ့တယ်လို့လည်းအလို့သမားတွေဘက်ကဆိုပါတယ်။ဒီလိုသမားတပိတ်ဟာတရားဥပဒေစိုးမိုးရေးလုပ်ငန်းခွင်မှာအလို့ပြန်လဲရရှိရေးနဲ့အလို့ရှင်အလို့သမားအစိုးရအလို့သမားဝန်ကြီးဌာနတို့သုံးဖွဲ့ဆိုင်ဖြည့်ရှင်းပေးမှုကိုလိုလားတာကြောင့်အခုလိုခြိတက်ခဲ့ရတာဖြစ်ပြီးအစိုးရအစ်စ်ကိုစန့်ကျင်တာမဟုတ်ပဲအာကိုဗီတောင်းဆိုဖို့သာနေပြည်တော်ကိုခြိတက်လာရခြင်းဖြစ်တယ်လို့လည်းပြောဆိုကြပါတယ်ရှင်။
မဲအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါလိမ့်ရှင်။စကိုင်းတိုင်းကအလုတ်ထုတ်ခံရတဲ့အလုတ်သမားတွေရဲ့မပြေလည်နိုင်သေးတဲ့ပြဿနာအကြောင်းပြီးမှမြေသိမ်းခံတောင်သူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကြားကပြဿနာကိုဆက်ပါမယ်။ကချင်ပြည်နယ်ဟူးကောင်းတောင်ကြားမှာယူဆနာကုမ္ပဏီနဲ့မြေသိမ်းခံတောင်သူတွေကြားဖြစ်နေတဲ့ပဋိပက္ခကိုတောင်ဝင်ရှိသူတွေလာရောက်ဖြည့်ရှင်းပေးဖို့ရှိပေမဲ့တောင်သူတွေကတော့ပြဿနာပြေလည်လိမ့်မယ်မဟုတ်ဘူးလို့တွက်နေကြပါရယ်။လွန်ခဲ့တဲ့10နှစ်ခန့်ကယူဆနာကုမ္ပဏီသိမ်းယူပြီးစွန့်ပစ်ထားခဲ့တဲ့မြေမှာဝင်ရောက်ထွန်ရက်ကြတဲ့တောင်သူတွေကိုကုမ္ပဏီကအင်အားသုံးလာရောက်မောင်းထုတ်တဲ့အတွက်နှစ်ဖက်ကြားတင်းမာမှုတွေဖြစ်နေရတာဖြစ်ပါတယ်။အသေးစိတ်ကိုတော့ကိုရဲကောင်ကဆက်ပြောပြပါမယ်ရှင်
။ကိုရိုင်းနဲ့နာဆုံးရှုံးခဲ့ရပြီးအခြားလေယာဉ်တွေဖျက်ဆီးခံခဲ့ရတဲ့တောင်သူဦးရေ160လောက်ကိုစုစည်းပြီးသက်ဆိုင်ရာကိုတင်ပြတောင်းဆိုဖို့ကြိုးပမ်းနေတဲ့တောင်သူတဦးဖြစ်တဲ့ဦးဆိုင်အောင်ကယူဆနာကုမ္ပဏီကနေဝင်ရောက်ဖြည့်ဆည်းခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ။
800ကျော်လို့ကျွန်တော်တို့ထူထားပြီးသူတို့ကလူအင်အားနဲ့ခေါ်ပြီးတော့လာခဲ့တာ။သူစက်ကကူးစီးဟောဘက်ဖို့တစီးဟောဒလူစာတစီးပြီးတော့သူတို့ဟောဆောက်ကားပါသူတို့ကားတွေနဲ့လေလုံးထိုးကားကြီးတွေနဲ့၄-၅စီးလောက်နဲ့သူတို့လူအင်အားတင်ပြီးတော့လာခဲ့တာအဲ့မှာ။လာပြီးတော့သူတို့ကျွန်တော်တို့ထိုးထားတဲ့နေရာမှာသူတို့သူစက်ကားကြီးနဲ့ပြန်ပြီးထပ်ထိုးတော့အဲ့မှာကျွန်တော်တို့မှာတိမြင့်ရှိတယ်တဲ့။ဟာတိမြင့်ရှိတယ်ဆိုတော့ကျွန်တော်တို့ကဟာဒါစစ်စလာဘာလာလို့ကျွန်တော်တို့ကစဉ်းစားရှာရဖြစ်လာပေါ့။ကျွန်တော်တို့ဘက်ကတောင်သူတွေလူအများများတဲ့ခါကျတော့သူတို့ကပြန်ထွက်သွားတာ။ဟာကမှာသွားတိုင်ထားတာ။အဲ့နေတိုင်းကိုသူသွားပြောထားတာ။အဲ့မှာအိုင်မန်နေဂျာဦးရင်းမြင့်ပေါ့ယူစနာကုမ္ပဏီက
တောင်သူတွေရဲ့အဆိုအရသူတို့ဘိုးစင်ပေါင်းဆက်လုတ်ကင်ခဲ့တဲ့ဒီလေယာဉ်မြေတွေကို2006ခုနှစ်မှာယူဇနာကုမ္ပဏီကနေစီမံကိန်းစတင်မို့ဆိုပြီးတင်ယူလာခံခဲ့ရတာလို့ပြောပါဗျ။အဲ့ဒီချိန်ကစစ်တပ်ရဲ့အကူအညီနဲ့တောင်သူတွေကိုလာရောက်မောင်းထုတ်ခဲ့ပြီးလေယာလုတ်ကင်မှုမြေနေရာအချို့အစားပြန်ပေးခဲ့ပေမဲ့ထုံရက်စိုက်ပျိုးကိုမလွယ်ကူတဲ့နေရာဖြစ်နေတယ်လို့ဆိုပါဗျ။အခုလိုညှဉ်းပန်းမှုနဲ့ပတ်သက်ပြီးဖားကန့်မြို့နယ်ကအစိုးရတာဝန်ရှိသူတွေလာရောက်ဖြည့်ရှင်းပေးဖို့ရှိနေပေမဲ့တောင်သူတွေအနေနဲ့ကတော့တရားမျှတမှုရှိတဲ့ဖြည့်ရှင်းမှုမျိုးဖြစ်လာဖို့မမျှော်လင့်ဘူးလို့သူကခုလိုဖြေကြားခဲ့ပါဗျ။
ဟုတ်ယူစနာဝင်လာကြတဲ့ကနေကျွန်တော်တို့လေယာဉ်မြေတွေဥယျာဉ်ဆံမြေယာတွေကိုသူတို့တင်ခဲ့တာတော်တော်များခဲ့ပြီးအဲဒီတော့ကလည်းသူတို့နဲ့တော်တော်လေးဖြည့်ရှင်းခဲ့ဘူးရင်ဟုတ်ဟိုဦးသိမ်းမြေရန်ကုန်ကသူ့အိမ်နဲ့သူ့ဟိုတယ်မှာတော့ကျွန်တော်တို့ဒီဘက်ကတောင်သူတွေဆန္ဒပြတာတွေပါမျိုးဆိုင်ပင်သာမျိုးတွေအချင်းချင်းလုပ်ခဲ့ဖူးရဒါမဲ့ဘယ်တော့ခါမှသူတို့နဲ့အဆင်ပြေမှုဆိုတာမရှိပါဘူးအဲဒါကြောင့်ကျွန်တော်တို့ဟိုကောင်တောင်သူကြီးကဒီယူစနာသာရှိနေပြီးတော့ဟိုဘယ်တော့မှဒီပြဿနာကငြိမ်းမှာမဟုတ်ပါဘူ
း။လာမယ့်မေလ9ရက်နေ့မှာဖားကန့်မြို့နယ်မြေစင်းဌာနကတာဝန်ရှိသူတွေကိုရိုင်းလာရောက်ဆက်ဆေးပြီးဆုံးဖြတ်ပေးမှာဖြစ်ပါတယ်။လက်ရှိအချိန်မှာတော့ယူဆနာကုမ္ပဏီနဲ့တောင်သူတွေနှစ်ဖက်စလုံးကထွန်ရက်စိုက်ပျိုးတာတွေတက်တန့်ထားကြဖို့သဘောတူညီထားတယ်လို့ဦးဆိုင်အောင်ကပြောပြပါဗျ။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2016မေလ6ရက်တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးမဲ့စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်တဲ့အတူပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်
။ရတော့ခဲ့တော့ဒီအပူရှက်တာမဖြစ်ခင်ပေါ့နော်။ကောင်းဝင်းရဲ့အပူလိုင်းလူဟာကျွေးတွေထွက်တယ်သို့တော့အပူချိန်ကိုမထိန်းနိုင်တော့ဆိုရင်ပူတန်ကြောင့်လုံးခွေ
အပူရှက်ခြင်းကြောင့်ဖြစ်တတ်တဲ့လက္ခဏာတွေနဲ့ဒီလိုအပူရှက်ရင်ဘာလို့တင့်တယ်လဲဆိုတာတွေနဲ့ပတ်သက်ပြီးတော့ကျန်းမာရေးကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းတိုင်းရင်းသတင်းတောက်တွေတင်ဆက်နေတဲ့တိုင်းရင်းသားဒေသတွေကနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေကိုကြားကြရမှာပါ။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်။ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ဒီနေ့မနေ့တွေ့တင်ပြမယ် idiom အသုံးကတော့
walking on air
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက w a l k i n g walking လမ်းလျှောက်နေသည် o n on အပေါ်မှာ a i r a လေးလို့လုံောက်အဓိပ္ပာယ်ရပါတယ်။အဲ့ဒီ walking on air ဆိုတဲ့ idiom အသုံးရဲ့အဓိပ္ပာယ်ကိုတော့ရှည်ရှည်ဝေးဝေးရှင်းပြစရာလိုမယ်မထင်ပါဘူး။ဝင်းတာထားတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေလို့ဖြစ်ပါတယ်။သောရရှင်တူတူမမများစေတန်းဆောင်မေးပွဲကိုတစ်နှစ်လုံးကြိုးစားကြရကနောက်ဆုံးအောင်စင်းသွားကြည့်ရင်တော့ဂုံတွေတတိကြီးထွက်တာတွေ့ရတဲ့အခါခံစားကြရတဲ့စိတ်လိုအနည်းဆုံးဥပမာပေးပြစီ။ဒီသုံးလုံးနဲ့ပတ်သက်လို့အမျိုးသမီးငယ်ဂရိတ်ဦးရဲ့စိတ်ခံစားချက်ကိုဖော်ပြတဲ့George Crew ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Susan has been walking on air ever since she got the official letter that she's accepted as a graduate student at the University of California. You know, she never thought she had a chance.
Susan ဟာ California တက္ကသိုလ်ကသူ့ကိုဘွဲ့လွန်သင်တန်းကျောင်းသူအဖြစ်လက်ခံကြောင်းစာရရှိကလေးကပျော်လွန်းလို့ခြေထောက်နဲ့မြေကြီးထိတယ်လို့တောင်သူ့အနေနဲ့မထင်တော့ဘူး။သူဘယ်နည်းနဲ့မှဝင်ခွင့်ရမှာမဟုတ်ဘူးလို့ထင်ထားတာကိုလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင်
။ Susan has been walking on air ever since she got the official letter that she's accepted as a graduate student at the University of California. You know, she never thought she had a chance.
ဝင်းတာလာတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေတယ်ဆိုရင်ဘယ်လို idiom သုံးမလဲ
walking on air
တို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးနားဆင်ကြရမယ်ကျမ်းမာရေးကဏ္ဍမှာတော့အပူရှက်ချင်းသို့မဟုတ်အပူချိန်မြင့်လာကြောင်းမလို့ဖြစ်တတ်တဲ့တက်ချင်းကိုဘလို့ကြိုသိနိုင်မလဲဘလို့ကာကွယ်ကုသနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကလေးအထုကုနဲ့စေတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုမေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင
်โอเคပမောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီနှစ်ကမြန်မာနိုင်ငံမှာဒီအပူဒဏ်ကအရင်နှစ်တွေထက်များလာတဲ့အနေအထားရှိတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဒီအပူကြောင့်ဖြစ်လာတဲ့ရောဂါတွေကိုစိုးရင်ရတဲ့နေရာမှာဒီအရေးကြီးဆုံးဒီလူရဲ့အသက်ကိုပါထိခိုက်နိုင်တဲ့ဒီအပူရှက်တာဒါမှမဟုတ်ရှင်လဲ အပူမြင့်တဲ့အတွက်ပေါ့နော်ဒီတက်တာအဲ့ဒီယောဂာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အသေးစိတ်ပြောကြအောင်ဆရာကြီးအဲ့တော့ဒီယောဂါကမြန်မာနိုင်ငံမှာဖြစ်ခဲ့တာရှိလားအခုရောဖြစ်လာမယ်ဆိုရင်ကျဘယ်လောက်လောက်ရှိလဲဆရာကြီ
းရှိပါတယ်ကျွန်တော်နိုင်ငံကတော့လူပိုင်းဒေသလည်းဖြစ်နေပေါ့နော်အဲ့တော့ရှင်ပြင်းထန်တဲ့မြစ်တွေမှာအပူဓာတ်ကြောင့်ဖြစ်တဲ့ယောဂါတွေအများကြီးရှိပါတယ်စပူလို့ရှင်တော့အပူဓာတ်ငုံခွေခြင်းပေါ့နော်အဲ့ဒီတဲ့ဆိုးလာတော့ရှားတက်လာပူခြင်းချင်းချင်းနဲ့ပက်ခြင်းအပူဓာတ်ကြောင့်ဖြစ်လာခြင်းပေါ့အဲ့ဒီနောက်ပိုင်းမှာတော့တိတ်ဆိုးလာလို့ရှင် e-stroke လို့ခေါ်တယ်အပူဓာတ်ကြောင့်တက်ခြင်းတို့မဟုတ်အပူရှက်ခြင်းလို့ခေါ်တော့ပေါ့နော်ဒီအပူရှက်ခြင်းဖြစ်တော့ဆုံးမဲ့တာတွေလည်းရှိပါတယ်ဒီကနေ့နဲ့ဒါပဲဒီမြမကြီးလေပိုင်းမှာဆုံးရှုံးမှုအများကြီးရှိကြတာတွေ့ရဒီမြမကြီးလေပိုင်းမဟုတ်တဲ့နေရာတွေမှာလည်းဆုံးရှုံးမှုတွေရှိခဲ့ပြီပါတော့ဒီနေ့ကတော့ညီတို့နဲ့ပြတ်တဲ့ပုံကျွန်တော်နိုင်ငံမှာတဘာဝပတ်ဝန်းကျင်ပေါ့နော်တတော်တွေပါတယ်တုံးနည်းမှုများတဲ့အတွက်ဒီအပူဓာတ်ကပုံမှုဆိုးသွားလိမ့်မယ်ရေရှားတဲ့တံပူဆိုးလိမ့်အဲ့တစားထားတယ်ပေါ့ဒီအတွက်လည်းကျူတင်ပြင်ဆင်မှုတွေလုပ်ထားတယ်မှာ
အဲ့တော့ဆရာကြီးအ
ဲ့
တော့ဒီယောဂါဖြစ်လာတာကိုဒီအပူရှက်တဲ့အဆင့်နောက်အပူမြင့်တဲ့အတွက်တက်တဲ့အဆင့်ပေါ့နော်ကျူသိနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လုပ်မလဲ
ညာတော့ခင်တော့ဒီအပူရှက်တာမဖြစ်ခင်ပေါ့နော်ကောင်းဝင်းရဲ့ပူလိုက်လူဟာကျွေးတွေထွက်တယ်သို့တော့အပူချိန်ကိုမထိန်းနိုင်တော့ဆိုပူတန်းကြောင့်နှုံးခွေဖြစ်တယ်အဲ့ဒါပြီးရင်တော့အပူချိန်တက်လာနိုင်တယ်ပေါ့နော်ပူတန်းကြောင့်ချမ်းသာတယ်အဲ့ဒီကြောင့်ဒီပူစင်းတဲ့ဒီကြံကြောင့်တက်ချင်းပေါ်ဒီချုပ်ကိုရောက်ချင်းလေးရောက်တယ်တခါတည်းလည်းရုပ်ရက်ကောက်ပြီးတော့ရသွားတာလည်းရှိတယ်ပေါ့နော်အဲ့တော့ဒီလူချိန်ကြီးကြောင့်တက်ချင်းတို့မအပူရှက်ချင်းဖြစ်ဖြစ်မဲ့လက္ခဏာတွေကောင်းကောင်းကြိုက်တယ်ဘူးတယ်နောက်ပေါင်းဝင်နေပူလာများလာလို့တက်ပါများရင်နောက်ဆုံးကျချွေးရခန်းသွားတယ်ချွေးရမထွက်တော့ဘူးအဲချွေးမတက်တဲ့ခါကျတော့အရေပြားတွေကခြောက်ပြီးတော့တခါရဲပြီးတော့ပူးနေမယ်နောက်ချက်သားတွေကအားနေသွားမယ်နောက်ပြီးတော့ကျတော့တက်တာချက်တာလည်းဖြစ်နေတယ်ပြူတာအနာလည်းဖြစ်နေတယ်နောက်ပြန်နှလုံးခုန်တာညံလာနောက်ပြန်ရှိရညံပြီးတော့နောက်ပိုင်းပတိလက်တာလို့နော်ပတ်ဝန်းကျင်ကိုမတိတာလို့ဖြစ်သွားမယ်တက်မယ
်ဟုတ်ကဲ့ဆရာဒီလက္ခဏာတွေပြလာတဲ့နေရာမှာဘယ်အဆင့်မှာချက်ချင်းပေါ့နော်ရှေးဥသနာပြည့်စုံမှုတွေလုပ်ပြီးတော့ဘယ်အဆင့်မှာဆေးရုံအမြန်ပို့ဖို့လုပ်မလဲဆရာ
အခုချက်ချင်းလက္ခဏာပေါ့နော် heat stroke ရဲ့လက္ခဏာကြီးရှိလာရင်တော့ချက်ချင်းကိုဆေးရုံလို့ရမှာပေါ့နော်နိုင်ငံသားမှာတော့သူတို့ကတကယ်တော့911ပေါ့နော်ခေါ်ပါရေးဖို့ paramedic စီခေါ်ပါလို့ပြောတယ်ပေါ့ကျွန်တော်ဒီမှာတော့ဒီလောက်ထိလွယ်တူခေါ်နိုင်တဲ့အဆင့်မရောက်သေးဘူးပေါ့အဲ့လိုခေါ်လို့မရခင်ကကျွန်တော်ကဒီရှေးဥတုနာကမျိုးတွေနဲ့လူနာကိုပြုစုထားလို့ရတယ်ပေါ့နော်အဲ့ဘာလို့ရမလဲဆိုလို့ရှိရင်ပြီးတဲ့နေရာကိုချက်ချင်းပြောင်းပြရမှာပေါ့နော်ဆိုလိုတာ air condition ကဒီ40ပေးနိုင်တဲ့အခန်းရှင်ပြောင်းသို့မဟုတ်လို့ရှင်တော့အရေးအဝါသာကောင်းတဲ့ဤတဲ့နေရာကိုပြောင်းရမယ်ပြီးရင်ချက်ချင်းဝေစားရည်နေနိုင်တဲ့နေရာကိုချွတ်ပြရမယ်တကယ်အတိအကျလက္ခဏာတော့ဒီ cold temperature လို့ခေါ်ပါတော့ဆိုကနေတော့အပူချိန်တိုင်း105ကျော်တော့ပေါ့အဲ့တော့ခန္ဓာကိုယ်ရဲ့အပူချိန်ကိုအများဆုံးကြအောင်လုပ်ပြရမယ်အဲ့တော့ဘာလို့လုပ်လဲဆိုလို့ရှိရင်ခန္ဓာပြောလို့ဝေစားရည်ထိရှားပြရမယ်နောက်ရေပတ်တုပ်ပေးမယ်နော်ဆိုတော့ခန္ဓာကိုယ်တစ်ခုလုံးကိုဒီစပန်ဆိုတာဟုတ်ဒီလုပ်ရှိလို့ရှိရင်နော်ဘူစာရေပိုက်ရှိတာဆိုအောင်လို့တခါရဖြားမယ်ပေါ့နော်ဒါလေးမရှိရင်နောက်တစ်ခါဘာလို့လုပ်ရဆိုရေခဲတုပ်ကိုရေခဲတော့တကူလုံးရေခဲရေမရှိအောင်အဲ့ဒါပူဆိုးသွားနိုင်ပေါ့နော်ဒီရေကတုတ်တယ်ရှိလို့ရှိရင်ရေကဖတ်တော့ကတ်တယ်ပေါ့လေအလဲပင်ကြမ်းကြဂျိုင်းနဖက်ပေါင်းတဲ့ဖက်အဲ့နေရာဒီမှာတင်မို့ရေကဖတ်လို့ဆိုတော့အဲ့နောက်ပိုင်းတော့ဆေးဝင်ချက်ချင်းပူအောင်
ဟုတ်ကဲ့ဆရာအခုလို့ဒီရှေးဦးသူနာပြည့်စုံနေလုပ်တဲ့နေရာမှာသတိထားမယ့်အချက်တွေရောရှိသေးလားဆရာကြီ
းအဲ့သူတွေသတိထားကြတော့မရှိပါဘူးအဓိကလုပ်တဲ့ရေချက်ကတော့ဒီခန္ဓာကိုယ်ရဲ့အပူချိန်စိတ်ပြင်းမာနေလို့ရှိရင်သူခန္ဓာကိုယ်ရဲ့လုပ်ငန်းဆောင်ရည်တွေပြတ်စီသွားမယ်ဒါကြောင့်လို့ဒီနိုင်ငံအေးအောင်မြန်မြန်အေးအောင်လုပ်ပြီးတဲ့သဘောပါ
ဟုတ်ကဲ့ဆရာ
အဲကြောင့်ဆေးရုံဒီမှာလည်းအခုဆိုအေးပေါ်ဌာနဒီမှာ air condition ခန်းဒီအေးအောင်ထားတဲ့ခန်းမျိုးစနစ်လုပ်ထားပါတယ်ဆေးရုံဆေးခန်းဒီမှာလည်းသူလုပ်ထားတယ်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဆေးရုံဆေးခန်းရောက်ရင်တော့ကုသမှုကထိအောင်ဒီအပူချိန်ကိုပြန်ကျအောင်လုပ်လို့ရနေတာပါဆရာနော
်ဟုတ်ကဲ့ရည်ရက်ကဒီကုသမှုပါပဲဒါမဲ့ရောက်တဲ့လူလာရဲ့အခြေအနေပေါ်မူပြီးပါအပူဓာတ်ကြောင့်တက်ခြင်းပေါ်ဒီအပူဆက်ခြင်းကတိတ်ကြွားလို့ရှိရင်ခန္ဓာကိုယ်တစ်ခုလုံးထိကောင်းနေတယ်အဲ့ကတည်းကမတဲလည်းထိခဲ့တာပဲနှလုံးလည်းထိခဲ့ရေ၆ကလေးအဲ့ဒါကြောင့်တော့ကျွန်တော်ကဒီအေးအောင်လုပ်ပြီးတဲ့အပြင်ကိုတခြားကုသမှုတွေပါလိုအပ်လာတော့ပေါ့
ဟုတ်ကဲ့ဆရာအခုလိုမျိုးဒီအသက်အနည်းရှိလောက်တဲ့ဒီဖြစ်နိုင်တဲ့အတွက်မဖြစ်အောင်ကြိုတင်ကာကွယ်တင့်တယ်နေထားရှိတာဘလို့လူတွေမှာပိုဖြစ်နိုင်တယ်ပိုတတိထားတင့်တယ်ကြိုတင်ကာကွယ်တင့်တာဆိုတော့ဆရာကြီးရှင်းပြလို့ရမလား
အဓိကတော့ကျွန်တော်ဖြစ်နေတဲ့လူတွေပေါ့နော်အသက်ပေါ်မှာလည်းမူတည်ပါတယ်အသက်၄နှစ်အောက်ကလေးတွေ65နှစ်ထက်လူကြီးတွေပေါ့နော်သူတွေကတော့ဒီဘာသူတယောက်ထဲနေဖို့အနေနဲ့ရှိတာပေါ့နော်။နောက်ခြေကန်ကျန်းမာရေးပေါ်မှာအနာရခြေယောဂရှိတယ်နှလုံးအဆုတ်၊ကြောက်ကတူယောဂရှိတယ်၊သွေးတို့ရှိ ကစိတ်ပိုင်းဆိုင်ရာယောဂရှိကနောက်အရက်ဆွဲတဲ့လူတွေအဲဆီရရှိတဲ့လူတွေဒီလိုလူတွေကပို့တော့ဒီအပူဆက်တာဖြစ်ပုံများပါအဲ့လိုပဲတချို့ဆေးဝါးတွေထဲမှာလည်းဒီ antihistamine လို့ခေါ်တဲ့နာစီချောင်းစပ်ပြင်သုံးတဲ့ဆေးတွေပေါ့နော်ဥမာပြင်ဗာမီတုံလို့ဆေးမျိုးတွေပိန်ဆေးတွေစိတ်ငြိမ်ဆေးတွေအပရချတွေးကြဆေးတွေစိတ်ဓာတ်ကြတဲ့ခါမှာသုံးတဲ့ဆေးတွေနော်အဲ့လိုမျိုးညာလေဒီ heat stroke ဖြစ်တာကိုပို့ပြီးတော့ကြားစီပါအဲ့တော့ကာကွယ်တာအနေနဲ့ဒီပတ်ဝန်းကျင်ပူတဲ့အချိန်မှာသူတို့ဒီသတင်းစာတွေမှလည်းမြင်ရလို့ပါပါတယ်ပြီးတော့ပေါ့ပေါ့ပါပါနော်အယောင်ဖြောတဲ့ဝေဆာတွေဝေးရမယ်ပေါ့ပေါ့ပါနော်လေဝင်လက်တဲ့ကောင်းနောက်ပြီးအုတ်ထုတ်ဒီမှာတစ်ခါအပြားကြီးကြီးပေါ့နော်ပမာဆိုလည်းခပေါက်ကျဲကျဲပေါ့ဒါမျိုးတွေဝေးရမယ်နောက်ပြီးကျတော့လုံးနိုင်နေတယ်မဆိုရင် sunscreen ပေါ့ဒီအူရန်ကာဝရဲ cream လေးလည်းကိုကောင်းတယ်နောက်ရေမြင်းများတောက်ရမယ်နော်သူကတော်တော်ကိုချွေးထက်နိုင်အောင်ရေမြင်းများတောက်ပြရမယ်အဲ့တော့ရေတက်ကိုထားရဲဆိုတော့အလိုစားငံနဲ့စားပါတဲ့ဟာမျိုးပေါ့နော်ပြီးလို့ရှိရင်တိပြော်ရေတို့နော်အချိုရေပေါ့နော်အဲ့တော့စားခတ်ပြီးတောက်အဲ့လိုတောက်နည်းနည်းတောက်ဒီကချွေးထွက်တာကိုများစီနဲ့ချွေးထွက်လို့ရှိရင်ကိုကနေငွေ့ကြံသွားရင်ကိုကအေးပြီးကြံမှာပေါ့နော်နောက်တစ်ခုကဒီပြင်းထန်တဲ့ကိုယ်လက်လှုပ်ရှားမှုတွေကိုဒီလိုပူတဲ့အချိန်မှာမလုပ်သင့်ဘူးပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မင်းစီစဉ်တင်ဆက်တဲ့ကျမရေခဏကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်တမတော်ကိုအစိုးရတက်ရခိုင်လက်နက်ကန် AA အဖွဲ့ကိုရခိုင်တမတော်လို့ MRTV 4သတင်းဌာနက3ဆွဲထုတ်လွှင့်ခဲ့တဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီးတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်တမတော်ကိုအစိုးရတက်လို့ခေါ်ဝေါ်3ဆွဲတာမာရွင့်နယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားဒီလိုသုံးဆွဲတာကြောင့်တက်မတော်ရဲ့ပုံရိပ်နဲ့ဂုံတိတ်ခါကိုများစွာထိခိုက်စေတယ်ဆိုတဲ့အချက်ကိုရောသဘောတူကြပါသလားအခုလာမယ့်စနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။သောတာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းနိုမီတာ24 32 40ပြင်လိုင်းလက်မီတာ190အပါအဝင်burmese.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြထားပြီးတော့ VOA Burmese fan page မှာလည်းသတင်းတွေနဲ့ရုပ်မြင့်တမ်းကြအစီအစဉ်တွေကိုနေ့စဉ်တင်ဆက်ပေးနေပါရရှင်။အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးဖို့အလှည့်ရောက်ပါပြီ။နေ့ဆက်ခြေစိုက်တိုင်းရင်းသတင်းတောက်တွေကနေစုစည်းတင်ဆက်ထားတာဖြစ်ပါရရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအမြင့်ဆုံးရက်တန်ဖို့ရခိုင်ပြည်သူတွေကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ပင်လုံနီလာကအကောင့်ထဲပေါ်နိုင်မှုတနိုင်ငံလုံးအပြစ်ရရေးကြေညာဖို့လိုအပ်တယ်လို့ UNFCCC ဥက္ကဋ္ဌပြောဆိုခဲ့တဲ့ဆိုတာနဲ့တင်ပြနဲ့အစိုးရရဲ့ရက်တရာစီမံချက်မှာဘာတွေကိုအဓိကဦးစားပေးလှုံ့ဆော်သွားမှာလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါ။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ပေးဖို့ရန်ကုန်အပါအဝင်ရခိုင်ပြည်နယ်ကမြို့နယ်အများအပြားမှာတန်ကြာတော်တွေနဲ့ရခိုင်ပြည်သူတွေကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဆန္ဒထုတ်ဖော်ပွဲတွေကိုစစ်တွေမောင်တော်ပောက်တော်မင်းပြားဘူးသီးတောင်မြို့တွေအပါအဝင်ရတိတောင်နဲ့ရန်ကုန်မြို့တွေမှာမေလတရက်နေ့ကပြုလုပ်ခဲ့ကြတာပါ စစ်တွေမြို့မှာကျင်းပတဲ့ဆန္ဒထုတ်ဖော်ပွဲမှာလူပေါင်းတောင်းနဲ့ချီပါဝင်ခဲ့ကြပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအစိုးရကအမြန်ဆုံးဖော်ဆောင်ဖို့တန်တရားနဲ့ဖမ်းဆီးထောင်ချခံထားရသူတွေကိုအမြန်ဆုံးလွတ်ပေးဖို့နဲ့အပြစ်မဲ့ပြည်သူတွေကိုပေါ်တာဆွဲတာတွေကိုရပ်တန့်ပေးဖို့နဲ့စစ်ပြေးဒုက္ခသည်တွေကိုအစိုးရကကူညီပေးဖို့စတဲ့အချက်တွေကိုတောင်းဆိုခဲ့ကြပါတယ်။ရခိုင်ပြည်သူတွေစစ်ပွဲရပ်တန့်ပေးဖို့တောင်းဆိုတာကိုပြည်ထောင်စုအစိုးရအနေနဲ့အလေးထားဆောင်ရွက်ပေးဖို့လိုသလိုငြိမ်းချမ်းရေးအတွက်စပွဲဝိုင်းမှာငြိမ်းချမ်းစွာဆွေးနွေးဖြေရှင်းကြဖို့လိုတယ်လို့ပေါက်တော်မျိုးဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အရှင်ဆန္ဒတီရိကပြောပါတယ်
23ရာစုပင်လုံကြီးလာခံကိုအကောင့်ထဲပေါ်နိုင်ဖို့အစိုးရအနေနဲ့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးအများဆုံးကြေညာဖို့လူကြောင်းညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ဒုတိယဥက္ကဋ္ဌနဟန်သာကနေပြောဆိုခဲ့ပါတယ်။ဒါအပြင် NCA လက်မှတ်ရည်သူပြီးတဲ့ဖွဲ့ရောမထုတ်ရသေးတဲ့ဖွဲ့တွေပါတဖွဲ့မကြံအားလုံးသူတကွပါဝင်ဖို့လိုအပ်တယ်လို့ဧပြီလကုန်မှာပြောဆိုခဲ့တာပါ။ပူကျွအောင်စန်းနဲ့တောင်လန်းဒေသတိုင်းဒေသတွေချုပ်ဆိုခဲ့တဲ့1948ပင်လုံစာချုပ်နဲ့23ရာစုပင်လုံစာချုပ်တစ်ထပ်တည်းတူညီမှာမဟုတ်ပေမဲ့အဓိကဥတီချက်ကဘက်တရယ်ပြည်ထောင်စုတိဆောက်ရေးကိုအကောင့်တွေဖော်နိုင်မယ်လို့မျှော်လင့်ကြောင်းနဟန်သာကပြောပါရယ်။23ပင်လုံညီလာခံကိုတလနှလအတွင်းကျင်းပလို့ကြောင်းဧပြီလ28ရက်နေ့ကပြည်ခတ်တိုက်ခိုက်မှုရစေရေးဆိုင်ရာပူးတွဲစောက်ကြည့်ရေးကော်မတီ GMCU အဖွဲ့ဆွေးနွေးပွဲမှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်အောင်စန်းစုကြည်ကနေပြောကြားခဲ့ပါရယ်။
ကချင်ပြည်နယ်မန်စီမြို့အရှိဘတ်တရုတ်နယ်ဆက်အနီးကချင်လူလက်ရေးတပ်မတော် KNA တပ်မဟာ3လက်အောက်တပ်ရင်း1စခန်းချထားတဲ့နေရာတွေမှာအစိုးရတပ်မတော်စစ်ကြောင်းကထိုးစစ်ဆင်တိုက်ခိုက်ပြီးစခန်းနှစ်ခုသိမ်းပိုက်လိုက်ပါတယ်။မေလ1ရက်နေ့ကပါတော့နေရာအနီးကြောက်ကြီးတစ်စခန်းက KNA တပ်ရင်း1စခန်းကိုအစိုးရတပ်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခလက်အောက်ခမရ439စစ်ကြောင်းကနေပြင်းထန်စွာတိုက်ခိုက်လာလို့မခုခံပဲဆုတ်ခွာပေးလိုက်ရတာဖြစ်ကြောင်း KNA ဖက်ကပြောပါရယ်။နောက်မေလ၂ရက်နေ့မှာတော့အဲ့ဒီအနီးမှာစခန်းငယ်တစ်ခုကိုတညလုံးလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့နှစ်ဖက်တပ်တွေတိုက်ပွဲဖြစ်ပွားခဲ့ပြီး KNA ဖက်ကကြဆုံးမှုရှိကနောက်ဆုတ်လိုက်ရတာဖြစ်တယ်လို့ရှေ့တန်းသတင်းကသိရပါရယ်။ KNA ဆုတ်ခွာထားတဲ့အဲ့ဒီစခန်းတစ်ခုမှာအခုချိန်အစိုးရတပ်ဖက်ကနေရာယူထားပြီးအခုလိုအတင်းဝင်ရောက်ထိုးစစ်ဆင်တိုက်ခိုက်မှုတွေလှုပ်လာတာဘာကြောင့်လဲဆိုတာစုံစမ်းနေဆဲဖြစ်တယ်လို့လိုက်စားထားနာချုပ်တာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်တက်လာချိန်ကနေကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပုံမှုဖြစ်ပွားလာပြီး KNA ရှေ့တန်းစခန်းငယ်၄ခုကိုလည်းဧပြီလအတွင်းအစိုးရတပ်မတော်ဘက်ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းအငင်းဘွားပွဲနေမြေပိုင်ဆိုင်မှုပြဿနာတွေကြောင့်တန်းပလောင်တပ်ဖွဲ့ TNL နဲ့ RCSSSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြမ်းမှာမေလဇန်းကဆလို့ဇက်တိုက်ဆိုးဆိုးလို့တိုက်ပွဲဖြစ်ပွားနေပါတယ်။နှစ်လတာနီးပါးတိုက်ပွဲရပ်တနေရာကနေမေလ၁ရက်နေ့ကနေစတင်ပြီးရှမ်းပြည်နယ်မန်တုံ၊တီပေါ၊နန်းခမ်း၊ကြောက်မဲမြို့နယ်တွေနေရာနှတ်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားလာခဲ့တာပါ။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာနှစ်ဖက်စလုံးထိခိုက်မှုတွေရှိနေပေမဲ့လည်းအတည်ပြုချက်တော့မရရှိသေးပါဘူး။အခုလိုတိုက်ပွဲဖြစ်ပွားလာတာဟာ TNL ဘက်ကစတင်တိုက်ခိုက်လာတယ်လို့တောင်ပိုင်းရှမ်းပြည်သမ္မတဘက်ကပြောဆိုနေတယ်လို့ TNL အနေနဲ့ကတော့ RCSS ကနေနေမြေကျူးကျော်လာတဲ့အတွက်ကြောင့်တိုက်ပွဲဖြစ်ပွားတယ်လို့အပြန်အလှန်ပြောဆိုနေကြပါတယ်။တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမ္မတတို့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလဇန်လောက်ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်။
မွန်ပြည်နယ်ကမြို့နယ်အသီးသီးတွေမှာတောက်သုံးရေပြက်လက်မှုတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။မွန်ပြည်နယ်မြို့နယ်ဆယ်မြို့နယ်အနက်မှာမုတုံရေချောင်းဆောင်ပေါင်းဘီလင်းနဲ့တထုံမြို့နယ်၆မြို့မှာဆိုရင်မတ်လအတွင်းကကြေးရွာ22ရွာတောက်သုံးရေပြက်လက်မှုဖြစ်ခဲ့ပြီးတော့ဧပြီလ26ရက်နေ့ထိစည်ရင်းအရာကြေးရွာပေါင်း41ရွာထိတောက်သုံးရေပြက်လက်မှုတွေဖြစ်နေပါတယ်။တောက်သုံးရေပြက်လက်တဲ့ကြေးရွာတွေကတော့နေတိုင်းတိုးလာနေပြီးမိုးမရွာမချင်းကတော့ထတ်တိုးလာနေအောင်ပဲလို့မွန်ပြည်နယ်ကြေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကဒုညွန်ကြားရေးမှူးဦးဝင်းနိုင်ကပြောပါတယ်ယမန်နှစ်ကတော့မွန်ပြည်နယ်မှာမြို့နယ်တစ်ခုမှာပဲတောက်သုံးရေပြက်လက်မှုဖြစ်ခဲ့ပြီးမဲ့ဒီနှစ်မှာတော့အန်နီညိုရာသီဥတုကြောင့်မြို့နယ်6ခုခန့်ထိတောက်သုံးရေပြက်လက်ခဲ့တယ်လို့ပြည်နယ်ကျေးလက်ဦးစီးဌာနကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံမှာစီးရဲနွမ်းပါမှုနဲ့ဝေးလံခေါင်ပြအဖြစ်ဆုံးဒေသတစ်ခုဖြစ်တဲ့ချင်းပြည်နယ်အတွက်ဝင်းကြီးချုပ်ဦးစလိုက်လျံလွယ်ဦးဆောင်တဲ့ချင်းပြည်နယ်အစိုးရသေးရဲ့ရက်တရာစီမံချက်မှာဘာတွေကိုအဓိကဦးစားပေးလှုပ်ဆောင်သွားမလဲဆိုတာကိုတော့ကိုစလိုက်ရောဘတ်ကနေစူးစီးထားပြီးနိုင်ကွင်းရံနဲ့ခုလိုတင်ဆက်ထားပါရရှင်
ချင်းပြည်နယ်ဆိုရတဲ့အနေနဲ့ရက်တရာစီမံကိန်းကာလမှာတဘာဝဘေးဒဏ်ကိုပြင်းပြင်းထန်ထန်ခံခဲ့ရတဲ့ချင်းပြည်သူတွေပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဦးစားပေးအနေနဲ့လှုပ်ဆောင်သွားမယ်လို့ချင်းပြည်နယ်စီပင်နဲ့ဆက်မှုလက်မှုဝန်ကြီးစလိုင်းအိုက်ခင်စင်ကပြောပါတယ်
ကျေးဇူးအများကြီးတင်တာပထမဦးစားပေးရတဲ့ဒီသဘောတူတန်ခံဒီလူကိုအမှုချက်ကိုသမထားတဲ့ရှုပြောင်းမှုရတယ်ကိုရှုပြပေးတဲ့ခု
ဒါပြင်သဘာဝဘေးအန္တရာယ်အသိပညာပေးလုပ်ငန်းတွေကိုလည်းချင်းပြည်နယ်ဆိုရရဲ့ရက်တရာစီမံကိန်းမှာထည့်သွင်းထားတယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပောင်လုံမင်းခံကပြောပါတယ
်ပြန်လည်ထူထောင်ရေးကယ်ဆယ်ရေးဆိုတဲ့ဟာအရေးကြီးခဲ့တယ်လေဒီမတိုင်ခင်ကဘယ်လိုကာကွယ်မလဲကာကွယ်ရေးပိုက်ပေါ့လေကာကွယ်ရေးပိုက်ဆိုတာကမီးပြီးမရှိမကြုံရအောင်ပြောတခုခုပြင်လူတွေကိုအဲ့ဒီဆုံးဘယ်လိုလုံးဆောင်ဘယ်လိုထားမယ်ဆိုတဲ့ဟာတော့အဲ့ဒါမျိုးအသိပညာပေးတဲ့တင်ဒါများများလုပ်ဖို့ပေါ့နော
်ချင်းပြည်နယ်ဆိုရတဲ့အနေနဲ့ချင်းပြည်သူတွေရဲ့လိုအပ်ချက်ကိုသိရှိနိုင်ဖို့ကွင်းစင်းလေ့လာမှုတွေပြုလုပ်လျက်ရှိပြီးအကောင့်သေးဖို့ဆောင်ရွက်ပေးသွားမယ်လို့ချင်းမြင့်တဲ့လမ်းပန်းဆွတ်တဲ့ရေးဝန်ကြီးဦးရွှေတီဦးကပြောပါတယ
်ပြည်သူလူထုကိုအဲအပန်းကိုကျွန်တော်တို့သူပြတော့နားထောင်တယ်ညီရတော့ရှိမဖြစ်သေးဘူးလမ်းကလည်းတိတ်ရှိမဖြစ်သေးဘူးနားလည်းသူတို့ချင်းပြချက်ရဲ့ဩလေးစဲခိုင်နှုံးကိုလောက်ကတော့ကျွန်တော်တို့ရှူရဟောင်းလို့ပြတာချင်းမှာပါတယ်အဲ့လိုဆက်ကိုကျွန်တော်တို့ဆက်လက်ဖောင်းချက်ကိုကိုကိုရှိတော့
ဘူးညီချုပ်စလိုက်လှန်လွယ်ဥဆောင်တဲ့ချင်းမြင့်တဲ့ဆိုရဘွဲဟာပြီးခဲ့တဲ့ဧပြီလ14ရက်နေ့ကနေ19ရက်နေ့ထိထန်တလန်ဖလန်းမြို့နယ်တွေကခြေလက်သေးသွားတယ်မှာကွင်းစင်းလေ့လာခဲ့ကြပါတယ်ချင်းပြည်နယ်ဟာပြီးခဲ့တဲ့နှစ်ကသဘာဝဘေးဒဏ်ကြောင့်ပျက်စီးခဲ့တဲ့အခြေခံအဆောက်အုံတွေကိုပြန်လည်တည်ဆောက်ရေးနဲ့အသက်မွေးဝန်းကျောင်းလုပ်ငန်းတွေပြန်လည်ထူထောင်ရေးသွဲအာရှဖွံ့ဖြိုးရေးပန်နဲ့ဂျပန်နိုင်ငံစီးရဲနွမ်ပေါမှုလျှော့ချရေးရန်ပုံငွေကနေအမေရိကန်ဒေါ်လာ10သန်းပေးအပ်သွားမယ်လို့သိရပါတယ်
ဆက်ပြီးတော့ NLD အဖွဲ့ချုပ်ကနေဦးဆောင်တဲ့အစိုးရသစ်ပေါ်ပေါက်လာခဲ့ပြီမဲ့လေကချင်ပြည်နယ်အတွင်းမှာကချင်လွတ်လပ်ရေးတပ်မတော် KIO နဲ့မြန်မာတပ်မတော်တို့အကြားမှာတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်။ဧပြီလကနေမေလအထိ KIO အခြေပြုရာလိုက်စားဌာနချုပ်အနီးစခန်းတွေကိုမြန်မာတပ်မတော်ဘက်ကနေထိုးစစ်ဆင်တိုက်ခိုက်နေခဲ့သလိုနှစ်ဖက်ကြားစစ်ရေးအသင့်အနေထားမှရှိနေပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနမ်ဟွန်ကနေအခုလိုတင်ဆက်ထားပါတယ်။
မေလ3မှာ KIA တပ်ရင်းတက်ကပါတော်အနီးကြောက်ကြီးတက်စခန်းကိုမြန်မာတပ်မတော်ကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ KIO ရဲ့သတင်းပြန်ကြားရေးအဖွဲ့ကတူပုံမူကြီး N ဖန်နော်ဘူးကကချင်ပါတာနဲ့အခုလိုပြောပါတယ
်သရုပ်နယ်စပ်တလျှောက်မှာတော့ပယ်နေရာမှာတိုက်ပွဲမဖြစ်ခဲ့ပါဘူးမေလ3ရက်နေ့2ရက်နေ့မှာတော့တပ်မဟာသုံးလက်အောက်တိုက်ရင်းတက်နေရာမှာမြန်မာစစ်သားတွေဝင်လာတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့တာတော့ရှိတယ်
ဒီခဲ့တဲ့ဧပြီလအတွင်းမှာလည်း KIO ဌာနချုပ်လိုင်စာအနာကနမ်ဆန်ယန်မှာပေါင်စဲဘွန်စခန်းကိုလည်းမြန်မာအစိုးရတပ်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဒုပုံမူကြီး N ဖန်နော်ဘူးကပြောပါတယ်လက်ရှိအနေအထားမှာနှစ်ဖက်သက်တွေအလုံးအသင့်အနေထားရှိနေပြီးအစိုးရဘက်ကလည်းနေမင်းရှင်းလင်းရေးလုပ်မယ်ဆိုတာမျိုးသတင်းတွေထွက်ပေါ်နေတယ်လို့တူပုံမူကြီး N ဖန်နော်ဘူးကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့တလက်မပြည့်သေးတဲ့အစိုးရတက်လက်ထက်အတွင်းကချင်ရှမ်းနယ်ရခိုင်ဒေသတွေမှာတိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။နိုင်ငံတကာရောက်ကချင်လူမျိုးတွေနဲ့စုဖွဲ့ထားတဲ့ကချင်အမျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဒူဝါပေါ်မဝမ်ရတော်ကတော့အစိုးရတက်လက်ထက်မှတိုင်းရင်းသားဒေသအတွင်းထိုးစစ်ဆင်တိုက်ခိုက်ခြင်းဟာလုံးဝမပြုသင့်ဘူးလို့ဆိုပါတယ်
ချမ်းဒေသမှာဒေါ်လကောင်းကြီးခိုင်ပန်ဒေါ်လကောင်းချမ်းဒေသမှာတကြီးနဲ့ချီရှင်းတဲ့စနစ်ကိုကျွန်တော်တို့အခုမလွတ်ပြင်ဘူးဗျဒီလိုလူတို့အထောက်ခံတဲ့အစိုးရအယက်သားအစိုးရဖြစ်တဲ့ခါမှာဒီစစ်ချင်းမှုတွေကဆက်လုပ်နိုင်ရှင်တော့ဒါတော့မလွတ်ပြင်တဲ့အလုပ်တစ်ခုဖြစ်တယ
်ကချင်ပြည်နယ်အတွင်း2011ခုနှစ်ဇွန်လ9ရက်နေ့ကစတင်ပြီးတကြော့ပြန်ဖြစ်ပွားလာတဲ့တိုက်ပွဲတွေဟာငှက်နှစ်နီးပါးရှိလာပြီးဖြစ်တယ်လို့တိုင်းနယ်ချီတဲ့ဒေသခံတွေဟာလည်းစစ်ပြေးဒုက္ခတဲ့အဖြစ်နဲ့နေရက်ကနေတင်းရှောင်နေကြရပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ပေးဖို့ရန်ကုန်အပါအဝင်ရခိုင်ပြည်နယ်ကမြို့နယ်အများအပြားမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
၂၀ခြေဆိုင်တိုင်းရင်းသတင်းတော့တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့စာရေးသားခြင်းကြရတဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုပေးပို့နိုင်ပါတယ်ရှင
် American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
တရုတ်လူခွင့်ရေးရှင်းနေပူဂျဲချန်းရဲ့ရှင်းနေလိုင်းစင်ကိုအာနာမနီကပြန်လည်ရုပ်သိမ်းလိုက်ပါတယ်ရှင်းနေပူဂျဲချန်းဟာလူခွင့်ရေးတက်ကြွလှရှားသူပကြီးစရာအိုင်ဝဝေအပါအဝင်ထင်ရှားတဲ့အတိုက်ခံအင်အားစုတွေကိုခုခံကာကွယ်ပေးနေတဲ့ရှင်းနေတူဦးဖြစ်ပြီးသူ့ကိုစကားများရန်ဖြစ်မှုစတဲ့တိကျမှုမရှိတဲ့ပြစ်မှုတွေနဲ့စီရင်ချက်ချမှတ်ခဲ့ပါတယ်မစ္စတာပူဂျဲချန်းလိုလူခွင့်ရေးခုခံကာကွယ်သူတွေဟာလွန်ခဲ့တဲ့နှစ်ကစလို့တရုတ်နိုင်ငံမှာပြစ်မှတ်ထားခံခဲ့ကြရတာပါဒီအဆိုရဟာလူအခွင့်အရေးနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအများပြည်သူအရေးနဲ့လူနည်းစုအခွင့်အရေးတက်ကြွလှုပ်ရှားသူတွေနဲ့အဖွဲ့အစည်းတွေအပေါ်လူငယ်တဲ့တနေ့အတွင်းသီးသီးသာသာဖိနှိပ်တာတွေအတင်းအကျပ်ဖြောင်းကျက်ပေးခိုင်းတာတွေလှုပ်ဆောင်ခဲ့ကြောင်းအထူးသဖြင့်ဥပဒေအတိုင်းအဝိုင်းအပေါ်ဖိနှိပ်မှုတွေဟာပုံမိုဆိုးွားကြောင်းအဆိုရကမလိုလားတဲ့အမှုတွေကိုလိုက်ပေးတဲ့ရှင်းနေတွေနဲ့ရှင်းနေလုပ်ငန်းကုမ္ပဏီတွေကိုပြစ်မှတ်ထားဖိနှိပ်တာတွေနဲ့ဖန်စီအရေးယူတာတွေရှိခဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့လူခွင့်ရေးအစီရင်ခံစာမှာဖော်ပြထားပါတယ်။လောလောဆောဆူဝေးခွင့်နိုင်ငံရေးအရာထိခိုက်လွယ်နိုင်တယ်လို့ယူဆခံထားရတဲ့ပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေရဲ့ဘာသာရေးနဲ့ခီးတွာလာခွင့်အစိုးရကိုအများပြည်သူကြားမှာဝေဖန်ပြောဆိုသူတွေပျောက်ဆုံးအောင်ဒုတိယမဟုတ်နေအကြေကျုံးနဲ့ဖန်စီထင်းသိမ်းတာအင်တာနက်နဲ့တခြားပုံနှိပ်မီဒီယာတွေအပေါ်စင်စါဖြတ်တောက်မှုတွေလှုပ်ဆောင်တာတိဘက်နဲ့ဝီဂါလူမျိုးတွေရဲ့အခြေခံအခွင့်အရေးတွေကိုထုတ်ဖော်ပြောဆိုသူတွေကိုတရားမဝင်ဖိနှိပ်ချုပ်ချယ်တာတွေအပါအဝင်တရုတ်နိုင်ငံအတွင်းပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတာတွေကိုလည်းနိုင်ငံရေးဌာနရဲ့လူခွင့်ရေးအစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားပါတယ်။ကောင်းမွန်တဲ့အစိုးရပေါ်ပေါက်လာရေးအတွက်လှုပ်ဆောင်နေကြတဲ့တရုတ်နိုင်ငံသားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုတွေ့မြင်ရတဲ့အတွက်ကောင်းမွန်စွာလောက်ကင်နေကြတဲ့ရှင်နေတွေယုံကြည်ချက်ကြောင့်ဖိနှိပ်ခံနေရတဲ့လူနည်းစုဝင်တွေပြန်မေးဆွဲခံခဲ့ကြရတဲ့တက်ကြွလှရှားသူတွေနဲ့သတင်းတောက်တင်တဲ့အတူရတ္တီပေးရေးဟာအမေရိကန်ပြည်ထောင်စုအတွက်အရေးကြီးကြောင်းလူခွင့်ရေးအစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာဒီမိုကရေစီလူခွင့်ရေးနဲ့အလုသမားရေးဆိုင်ရာအမေရိကန်လက်ထောက်ဝန်ကြီးတွန်မာလီနော့စကီကပြောကြားခဲ့ပါတယ်တခြားတိုင်းပြည်တွေကပြည်သူတွေလိုပဲတရုတ်နိုင်ငံသားတွေဟာလည်းတရားဥပဒေကိုလေးစားလိုက်နာတဲ့အကျင့်ပြက်ချဆမှုတွေကိုဖော်ထုတ်အရေးယူတဲ့တဘာဝပတ်ဝန်းကျင်ပျက်စီးနေမှုကိုဖုံးကွယ်မထားတဲ့တိုင်းပြည်မျိုးမှာနေလိုကြကြောင်းဒီကိစ္စကိုထုတ်ဖော်ပြောဆိုတဲ့နေရာမှာတာမန်တရုတ်နိုင်ငံသားတွေနဲ့ယာနုံးပြည်အတူရတ္တီပြောဆိုခြင်းဖြစ်ကြောင်းဒါကြောင့်လဲကမ္ဘာတဝမ်းမှာရှိတဲ့မဟာမိတ်တွေနဲ့အတူလက်တွဲပြီးငြိမ်းချမ်းစွာအခွင့်အရေးရရှိအတွက်လှုပ်ဆောင်နေကြတဲ့သူတွေအတွက်ထုတ်ဖော်ပြောဆိုခြင်းဟာမှန်ကန်တဲ့လို့ရဖြစ်တယ်ဆိုတာကိုယုံကြည်မှုအပြည့်အဝရှိပါကြောင်းလက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလီနော့စကီကပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုးရွားရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
တော်ရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်အစိုးရရဲ့သဘောထားမြင်ပဲဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VOA ကနေမနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းနိုမီတာ24 30နဲ့40ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါအောင်မရှင်
ရန်ကုန်တိုင်းတောင်ကုန်းမြို့နယ်အမှတ်63ရောက်ကကဆက်မှုဆုံးနှစ်မှာမနေ့ကည7နာရီလောက်ကစတင်ပြီးမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပါတယ်။ည2နာရီခွဲလောက်မှာရန်ကုန်တိုင်းမီးတပ်ဦးစီးဌာနကို VOA ကဆက်သွယ်မေးမြန်းရမှာမီးညွန့်ကျိုးသွားပြီဖြစ်ပေမဲ့မီးကျွန်းမီးကြံတွေကိုနှိမ့်တက်နေစေဖြစ်တယ်လို့မီးတပ်ဦးစီးဌာနတာဝန်ရှိသူကပြောပါတယ်။မီးလောင်ကျွမ်းမှုအခြေအနေဟာစိုးရိမ်ရတဲ့အခြေအနေမှာရှိတာကြောင့်ရန်ကုန်တိုင်းတွင်းမှာရှိတဲ့မြို့နယ်ပေါင်းစုံကမီးတပ်ကတော်တော်များများလာရောက်ပြီးတော့ကူညီနှိမ့်တက်ခဲ့ရတယ်လို့လည်းပြောပါတယ်။Republican Party သမ္မတလောင်းဖြစ်တဲ့ရွေးကောင်မှုကိုရိုင်းငွေကြေးအများဆုံးစိုက်ထုတ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကလေးကျွယ်တထည်ကြီး Donald Trump မှာအခု Democratic Party ကသူ့ပြိုင်ဘက်ဖြစ်လာနိုင်တဲ့အရင်နိုင်ငံကြီးဝန်ကြီးဟောင်း Hillary Clinton ကိုရှင်ပြိုင်ဖို့ရန်ပုံဝင်ရအောင်စပြီးကြိုးစားနေပြီဖြစ်ပါတယ်။ထုံးစံအားဖြင့် Republican Party သမ္မတကိုစရဲလောင်းတွေအတွက်ချမ်းသာတဲ့ပုံကိုအများပြားငွေလှူလန်းလေရှိပေမဲ့ပြိုင်ဘက်အားလုံးနှိပါကိုနိုင်လာတဲ့ Trump ကိုတော့လှူဒန်းဖို့လက်နှင်းနေကြတာတွေ့ရပါတယ်။ရှိလာမဲ့ပါတီညီလာခံကြရင်အာနာယပါတီအကြီးအကဲဖြစ်နောက်တစ်ချိန်ရွေးခေါ်တော့မှာမဟုတ်ဘူးလို့တူရကီဝန်ကြီးချုပ်အာမက်ထက်ဒဗူတိုဂလူကပြောဆိုလိုက်တဲ့အတွက်ယာရုကနေအနားယူတော့မဲ့သဘောတည့်အောင်နေပါတယ်။ American Soa ဟာတတ်လို့ခေါ်တဲ့အဆင့်မြင့်ဒုံးကြီးကောင်ဝေးစနစ်တစ်ခုကိုတောင်ကိုရီးယားနိုင်ငံမှာချထားဖို့အတွက်တရုတ်အစိုးရနဲ့တွေ့ဆုံဆွေးနွေးနေတယ်လို့ထိပ်ပန်း American အရာရှိတူကပြောကြားလိုက်ပါတယ်။အခုလိုဒုံးကြီးကောင်ဝေးစနစ်ချထားဖို့ဟာတိုးပွားနေတဲ့မြောက်ကိုရီးယားဒုံးကြီးနဲ့နျူကလ িয়ার ချင်းချောက်မှုတွေကာကွယ်ဖို့တက်တက်ပဲလို့ဆိုပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကမဲရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်အယ်လီဆန်ဖြစ်ပါတယ်ကျွန်မကတော့နန္ဒာချက်ပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာပါရှင်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.